Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဩဂုတ်လ10ရက်စနေနေ့မနက်ခင်း VOE အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2440 51အပြင် VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်ရဲမထွန်ပါ။သတင်းတွေကိုကိုညံဝင်းအောင်နဲ့တူကြညာပါမယ်။ American နဲ့တရုတ်နိုင်ငံတို့ကြားနောက်တစ်ကြော့ဂုံသွေးဆွေးနွေးပွဲတွေပြန်လည်စတင်ခြင်းမှစတင်မယ်လို့ American သမ္မတ Donald Trump ကတောက်ကြနေမှာပြောပါတယ်။မြောက်ကိုရီးယားကောင်ဆောင် Kim Jong Un ပြုပို့တဲ့စာတစ်စောင်ကိုလက်ခံရရှိခဲ့တယ်လို့လည်း American သမ္မတ Donald Trump ကပြောပါတယ်။အမေရိကန်နိုင်ငံသားဦးဝင်ကြီးဌာနစီးပွားရေးနဲ့စီးပွားရေးလုပ်ငန်းများဆိုင်ရာလက်ထောက်နိုင်ငံသားဦးဝင်ကြီးမနီချာစင်းဟာမြန်မာနိုင်ငံကိုဩဂုတ်လတတိယပတ်အတွင်းတွားရောက်မှာဖြစ်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုနားဆင်ကြရမှာဖြစ်ပါတယ်။မခွန်ညိုရေး
။ကောင်းပါပြီရှင်။အခုလိုနိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေကတော့အစိုးရဘက်ကကုညီကယ်ဆယ်ရေးတွေလှုပ်ပေးနေပေမဲ့အရေးပေါ်အခြေအနေတွေလိုအပ်နေစေမှုပြည်နယ်အတွင်းမှာမိုးကြီးရေရှမ်းနေတဲ့အခြေအနေကိုအခုလိုနားဆင်ရမှာပါ။
ဆိုနေကြရမှာဆိုပြီးရင်ဆိုအမှန်ကအာသာကဆိုအုတ်တိုင်းလေးပြူတယ်ဓာတိုင်းလေးလဲတယ်နော်ဟိုဘက်ပြည်ပြည်နယ်ရပ်ွက်ဆိုလို့ရှိရင်
ဒေသခံငြိမ်းစားဆရာမတူဦးရဲ့ပြောပြချက်နဲ့အတူထုတ်လွှင့်ပေးပါမယ်။ရှမ်းပြည်နယ်အတွင်းအစိုးရတပ်နဲ့ရှမ်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့ SSC မြောက်ပိုင်းတို့ကြားတိုက်ပွဲတွေကြောင့်ဒေသခံ400ကျော်ဘေးလွတ်ရာတင်ဆောင်နေရပါတယ်။သမ္မတထရမ့်ကတနတ်ထိန်းချုပ်မှုဥပဒေသစ်အလားအလာကိုယုံကြည်မှုအပြည့်နဲ့ပြောသလိုမြောက်ကိုရီးယားခေါင်းဆောင်နဲ့နောက်ထပ်ဆွေးနွေးပွဲရှိလိမ့်မယ်လို့သူတင်တဲ့အကြောင်းပြောကြားချက်စတဲ့သတင်းလွှာတွေကိုနားဆင်ရမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုရဲမင်းထွန်းနဲ့ကိုညာဝင်းအောင်တို့ပြောပြပါမယ်ရှင်။
အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားနောက်ထပ်ကုန်သွယ်ရေးဆွေးနွေးပွဲတွေပြန်လည်စတင်ခြင်းမှစတင်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေမှာပြောပါရယ်။ဝါရှင်တန်မှာကျင်းပဖို့ရှိတဲ့ကုန်သွယ်ရေးဆွေးနွေးပွဲတွေကိုဖြတ်သိမ်းကုန်ဖြတ်သိမ်းနိုင်ကြောင်းနဲ့ဖြတ်သိမ်းမသိမ်းစောင့်ကြည့်ရမယ်ဖြစ်ကြောင်း VOE ရဲ့မေးမြန်းချက်ကိုပြန်လည်ဖြေကြားမှာသမ္မတထရမ့်ကပြောခဲ့ပါရယ်။အင်ပီရိုမှာမိနစ်30ကြာသတင်းတောက်တွေနဲ့တွေ့ဆုံရမှာသဘောတူညီချက်ရဖို့အစီအစဉ်မဖြစ်သေးကြောင်းအခုကျွန်တော်တို့လုပ်နေတာတွေကိုဆက်လက်လုပ်သွားအောင်ကလည်းတခြားရွေးချယ်စရာမရှိကြောင်းပြောပါရယ်။သမ္မတထရမ့်ကတရုတ်ကွန်မြူနီတီပေါ်နှစ်ချိန်ဆက်တိုက်အခွန်တိုးမြင့်ကောက်ယူခဲ့တာကိုရည်ညွှန်းပြောကြားသွားခဲ့တာပါ။အခုလောလောဆယ်တရုတ်နိုင်ငံအနေနဲ့အဆွေအဝါဆုံးအချိန်ကိုရင်ဆိုင်ကြုံတွေ့နေရပြီဖြစ်ကြောင်းလည်းပြောပါရယ်။တရုတ်ဆက်သွယ်ရေးကုမ္ပဏီ Huawei ကို American ကုမ္ပဏီတွေကနည်းပညာရောင်းချတာကိုပိတ်ပင်ထားတာကိုဆက်လက်ထားရှိမလားဆိုတဲ့မေးခွန်းတို့တော့ Huawei နဲ့ကျွန်တော်တို့စီးပွားရေးလုပ်ကိုင်နေတာမရှိကြောင်းနဲ့ကုန်သွယ်ရေးသဘောတူညီချက်ရရင်တော့ဒီကိစ္စအပြောင်းလဲရှိနိုင်ကြောင်းပြောပါရယ်။ Huawei ရတရုတ်ဆက်တက်နဲ့တိတ်နှီးစမ်းမှုရှိလို့အမေရိကန်မြို့သားလုံခြုံရေးအတွက်စိုးရိမ်ရတဲ့အကြောင်းပြချက်နဲ့ Huawei ကုမ္ပဏီကိုနှိပညာတွေမရောင်းဖို့ Google, Broadcom အပါအဝင်အမေရိကန်ကုမ္ပဏီတွေကိုအခုနှစ်မေလအတွင်းကသမ္မတ Trump အစိုးရကညွှန်ကြားထားခဲ့ပါတယ်ခင
်ဗျ။ဟောင်ကောင်မှာသတင်းလေးပတ်ကြာဆန္ဒပြလာခဲ့တဲ့အစိုးရစန့်ကျင်သူတွေဟာရဲအမိန့်ကိုဖီဆန်ပြီးဆက်လက်ဆန္ဒပြသဖို့ရှိနေပါတယ်။တရုတ်နိုင်ငံရဲ့ဒေသတစ်ခုဖြစ်တဲ့ဒီဟောင်ကောင်ကျွန်းမှာလွတ်လပ်မှုကိုထိန်းချုပ်တဲ့အနေနဲ့လုံခြုံရေးကိုအကြောင်းပြပြီးဆန္ဒပြပွဲတွေကိုအာဏာပိုင်တွေကပိတ်ပင်နေတာဖြစ်ပါတယ်။ရေဘက်ကအတီးပြုတ်ချက်ရရှိဖို့ဆန္ဒပြသူတွေမေတ္တာရက်ခံခဲ့တဲ့အချက်တွေကတင်းငင်းနေကြရင်ဗစ်တိုးရီးယားပန်းချံမှာတစ်ကြိမ်လူစုလူဝေးပြုခွင့်ကိုသာအနာဝိုင်ကခွင့်ပြုခဲ့တာပါရေးရရှိကြီးဂျင်ကတော့သူတို့ပိတ်ပင်ထားတဲ့ကန့်ကွက်ဆန္ဒပြပွဲတွေဟာရခင်ဆန္ဒပြသူတွေနဲ့ရဲတွေထိတ်တဲရင်ဆိုင်အဓိကယုံဖြစ်ခဲ့မှုတဲ့နေရာနားကဆန္ဒပြပွဲတွေမှာဖြစ်ပြီးခွင့်ပြုလိုက်ရင်အကြမ်းဖက်မှုတွေပြန့်နှံ့လာမှာဖြစ်တာကြောင့်တားဆီးရတာလို့ဆိုပါတယ်ပြည်ရဲ့ရသတပကုံဆုံးကျိန်လုံးကတားဆီးပိတ်ပင်ထားတဲ့နေရာကိုဆန္ဒပြသမားတွေချီတက်ခဲ့ပြီးနောက်လုံနေရည်တွေနဲ့ပြည်ပခဖြစ်ပွားခဲ့ပါတယ်။ဒီအဒီကယုံတွေစတင်ခဲ့ပြီးခဲ့တဲ့နှလတာကာလကစပြီးရဲတွေဟာလမ်းတွေလူနေရပ်ကွက်တွေမှာရဲရီယူပုံအလုံးတစ်ထောင်ကျော်ပိတ်ခတ်ခဲ့ပြီးဖြစ်ပါတယ်။ဟောင်ကောင်ဖွဲ့စည်းပုံမှာတော့လွတ်လပ်စွာပြောဆိုခွင့်ကန့်ကွက်ဆန္ဒပြခွင့်ကိုခွင့်ပြုထားတာကြောင့်မည်သူမဆိုအစိုးရခွင့်ပြုချက်မလိုပဲလုံပန်ခွင့်ရှိတယ်လို့ AI ကလူငင်းချမ်းသာခွင့်အဖွဲ့ကပြောပါတယ်။
အမေရိကန်နဲ့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးတွေကတနိုင်ငံကြားကာကွယ်ပူးပေါင်းဆောင်ရွက်မှုတွေကိုချီးကျူးပြောကြားပြီးမှမကြာခင်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားကောင်ဆောင် Kim Jong Un ပြောတဲ့စာတစ်စောင်လက်ခံရရှိတယ်လို့ပြောပါရယ် Kim Jong Un စီကတိတ်ကောင်းတဲ့ပုဂ္ဂိုလ်ရေးဆန်တဲ့စာတစ်စောင်လက်ခံရရှိကြောင်းအဲ့ဒီစာထဲမှာ Kim Jong Un ကအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ပူးတွဲပြုလုပ်ခဲ့တဲ့စီးရဲလက်ချက်မှုတွေအတွက်စိတ်မချမ်းမြေကြောင်းရေးထားတယ်လို့လည်းသမ္မတထရမ့်ကအင်ဂျီရောမှာသတင်းတောက်တွေကိုပြောခဲ့ပါရယ်မြောက်ကိုရီးယားကတော်တူပြစ်တုံးကြီးတွေစမ်းသပ်ပြစ်လွှတ်ခဲ့တာဟာ အမေရိကန်နဲ့တောင်ကိုရီးယားတို့ပူးတွဲစီရေးလေ့ကျင့်နေတာတွေကိုတုံ့ပြန်လာလို့စာထဲမှာရေးသားထားကြောင်းသူအနေနဲ့လည်းဒီစီရေးလေ့ကျင့်မှုကိုသဘောမကျကြောင်းဒါပေမဲ့လှုပ်တဲ့နဲ့ကိစ္စဖြစ်လို့လှုပ်တာဖြစ်ကြောင်းလည်းသမ္မတထရမ့်ကပြောပါတယ်သမ္မတထရမ့်ကကင်ဂျုံဦးရဲ့စာအကြောင်းဒီတက်ပို့ပြီးအသေးစိတ်ကြေညာသွားခြင်းတော့မရှိပါဘူးသူတို့နှစ်ဦးကြားနောက်ထပ်ဆွေးနွေးပွဲရှိနိုင်မယ်လို့ထင်တယ်လို့တော့ပြောခဲ့ပါတယ်ဘယ်တော့ဆွေးနွေးရမလဲဆိုတာကိုအတိအကျမပြောပေမဲ့ဒီစာအရထွက်ပေါ်လာမယ်နောက်ဆက်တွဲရလဒ်တွေကတော့မကြခင်ထုတ်ပြန်ပေးသွားမယ်လို့ကြေညာခဲ့ပါတယ်ခင
်အငင်းပွားဝဲကက်စမီးယားဒေသမှာစန့်ကျင်ဆန္ဒပြမှုတွေဆက်ရှိနေပေမဲ့လည်းမွတ်စလင်အများစုနေထိုင်တဲ့ဒေသဖြစ်တာကြောင့်တားဆီးမှုတွေကိုလျှော့ပေးပြီးတောက်ကြနေဝတ်ပြုစုတောင်းပွဲတက်နိုင်ဖို့အိန္ဒိယအာဏာပိုင်တွေကခွင့်ပေးလိုက်ပါတယ်။ကက်ရှမီးယားဒေသကိုအိန္ဒိယကမကြုံစဘူး၅ရက်ကြာပိတ်ဆို့တားဆီးထားတာပါ။အိန္ဒိယအစိုးရကဒီဒေသရဲ့အထူးအခွင့်အရေးကိုဖျက်သိမ်းခဲ့ပြီးအိန္ဒိယထိန်းချုပ်မှုအောက်ကိုထည့်သွင်းပြီးတဲ့နောက်တယ်လီဖုန်းပါဝင်ဆက်သွယ်ရေးလမ်းကြောင်းအားလုံးကိုပိတ်ပင်ထားပါတယ်။အဲဒီဒေသမှာဆန္ဒပြဖို့ကြိုးပမ်းမှုတွေရှိခဲ့ပေမဲ့လူညုံရေးတွေကမြေယူပုံနဲ့ရာဘာကြီးစံတွေတုံးပြီးတားဆီးခဲ့ပါတယ်။အခုလိုရာဘာကြီးစံတုံးပြီးပြစ်ခတ်မှုကြောင့်လူ12ဦးဒဏ်ရာရပြီးစီယုံပို့ခဲ့ရတယ်လို့အမြင်ပေါ်လို့တဲ့အိန္ဒိယရဲအရာရှိတဦးကရိုက်တာသတင်းဌာနကိုပြောပါရယ်အဲဒီမှာဆန္ဒပြသူပေါင်း1000လောက်ရှိတယ်လို့သူကဆိုပါရယ
်ဗီယိုရီအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းကီလိုမီတာ24ကီလိုဟတ်ဇ်12133ညလိုင်းကီလိုမီတာ40ကီလိုဟတ်ဇ်9133ညလိုင်းကီလိုမီတာ51ကီလိုဟတ်ဇ်9805နဲ့ဖိုင်လမီတာ190ကီလိုဟတ်ဇ်1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဖီလီမြန်မာပိုင်းစီရင်စီရင်စနေနေ့မနက်ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျ။အမေရိကန်နိုင်ငံနိုင်ငံသားရေးဝန်ကြီးဌာနစီးပွားရေးနဲ့စီးပွားရေးလုပ်ငန်းများဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီးမနီရှာစင်းဟာမြန်မာနိုင်ငံလာအိုနိုင်ငံနဲ့မွန်ဂိုလီးယားနိုင်ငံတွေကိုဩဂုတ်လ17ရက်က24ရက်ထိတွားရောက်မှာဖြစ်ပါတယ်။Indo-Pacific ဒေသတွင်စီးပွားရေးထိတွေ့ဆက်ဆံမှုတွေမြင့်တင်ဖို့လက်ရှိအမေရိကန်အစိုးရအနေနဲ့ကြိုးပမ်းဆောင်ရွက်နေတာကြောင့်ဒီခီးစဉ်ကိုတွားရောက်တာဖြစ်ပါတယ်။အမေရိကန်လက်ထောက်နိုင်ငံကြရေးဝန်ကြီးမနီရှာစင်းဟာပထမဆုံးမွန်ဂိုလီးယားနိုင်ငံဥလမ်ပါတောမြို့ကိုဩဂုတ်လ12ရက်နေ့နဲ့16ရက်နေ့မှာတွင်တွားရောက်မှာဖြစ်ပါတယ်။အဲဒီနောက်ဩဂုတ်လ16ရက်ကနေ21ရက်နေ့အထိမြန်မာနိုင်ငံရန်ကုန်မြို့ကိုရောက်ရှိမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာရောက်ရှိနေစဉ်မြန်မာအစိုးရတာဝန်ရှိပုဂ္ဂိုလ်တွေစီးပွားရေးလုပ်ငန်းရှင်နဲ့နှိပညာဆိုင်ရာဆွမ်းဦးတီထွင်လုပ်ငန်းရှင်တွေနဲ့တွေ့ဆုံပြီးမြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံမှုဆိုင်ရာပတ်ဝန်းကျင်အခြေအနေတိုးတက်ကောင်းမွန်ရေးဆွေးနွေးမှာဖြစ်ပါတယ်။ Miss Manisha Singh ဟာအမေရိကန်ကုန်သည်ကြီးများအသင်းမြန်မာနိုင်ငံကုန်သည်များနဲ့စက်မှုလုပ်ငန်းရှင်များအသင်းချုပ်နဲ့ဂျပန်တန်ယုံတို့ပူးတွက်ပြုလုပ်မဲ့အမေရိကန်ဂျပန်ရင်းနှီးမြှုပ်နှံမှုဆိုင်ရာဆွေးနွေးပွဲကိုလည်းတက်ရောက်စကားပြောကြားမှာဖြစ်ပါတယ်။ပြည်ခဲ့တဲ့မေလအတွင်းကလည်းအမေရိကန်နိုင်ငံသားဝန်ကြီးဌာနနိုင်ငံရေးရာဌာနကအစိုးရအရာရှိအမြဲတမ်းအတွင်းဝင် David Hales မြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးထောင်ဆန်းစုကြည်အပါအဝင်မြန်မာနိုင်ငံတာဝန်ရှိပုဂ္ဂိုလ်တွေနဲ့တွေ့ဆုံပြီးမြန်မာနိုင်ငံအတွင်းရခိုင်ရေးကိစ္စလက်နက်ကိုင်ပဋိပက္ခဖြစ်ပွားမှုများဆုံးသက်ရေးနဲ့ဒီမိုကရေစီအသွင်ပြောင်းကူပြောင်းရေးအမေရိကန်နိုင်ငံရဲ့ထောက်ပံ့ကူညီမှုများနဲ့ပတ်သက်ပြီးဆွေးနွေးခဲ့ပါတယ
်။တရုတ်နိုင်ငံမှာရှိတဲ့သူတို့စစ်ရုံတစ်ခုမှာအလုသမားတွေအခွင့်အရေးထိပါခံရတယ်ဆိုတဲ့ကိစ္စကိုစုံစမ်းစစ်ဆေးနေတယ်လို့ Amazon ကုမ္ပဏီကြီးကပြောပါတယ်။အဲဒီစစ်ရုံမှာစေကျော်တဲ့အလုသမားတွေဟာညဘက်အလုဆင်းရပြီးအချိန်ပိုလှူအားကလျှော့ခံနေရတယ်ဆိုတာအလုသမားအခွင့်အရေးအဖွဲ့တစ်ခုကတွေ့ရှိခဲ့ပြီးတဲ့နောက်အခုလိုစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်။ Amazon အတွက် hardware တွေထုတ်လုပ်တဲ့ Fascon စစ်ရုံဟာအသက်16နှစ်ကနေ18နှစ်အရွယ်အလုသင်ကျောင်းသူကျောင်းသားတွေနဲ့အဓိကလဲပတ်နေတာဖြစ်ပြီးသူတို့ကိုအချိန်ပိုနဲ့ညဘက်တွေမှာအလုဆင်းခိုင်းကြောင်းနယူးယောက်အခြေစိုက် China Labor Watch အလုသမားတရုတ်အလုသမားစောင့်ကြည့်အဖွဲ့တစ်ဖွဲ့ရဲ့အစိုးရခန်းစာမှာဖော်ပြပါတယ်။ Amazon နဲ့ Foxconn တို့ဟာသူတို့ရဲ့စက်ရုံတွေကလုပ်ငန်းခွင်အခြေအနေတွေပေါ်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုခွင့်ပြုတင်တယ်လို့အလုသမားစောင့်ကြည့်အဖွဲ့အကြီးအကဲက VOE ကိုပြောပါတယ်။ Amazon ကတော့ဒီစုဆွဲချက်တွေကိုအစိုးရအပူတပြင်းစစ်ဆေးနေပါတယ်။လိုက်နိုင်ရမယ့်စီကံဒီချိုးဖောက်တာကိုလုံးဝတီးခတ်မှာမဟုတ်ဘူးလို့ကြေညာချက်မှာထုတ်ပြန်ထားပါတယ်
။ဘောလ်တစ်သုံးနိုင်ငံဖြစ်တဲ့ Estonia, Latvia နဲ့ Lithuania နိုင်ငံတွေဟာသူတို့နိုင်ငံတွင်းနေထိုင်နေကြသူတွေအထက်ရုရှားနိုင်ငံကစူးစောင်းတိတ်သွင်းထားတဲ့ထောက်လှမ်းရေးတရှိုးတွေကိုရှာဖွေဖော်ထုတ်ဖို့ကြိုးစားနေကြောင်းအဲ့ဒီနိုင်ငံကတာဝန်ရှိသူတွေကပြောပါတယ်။ရုရှားနိုင်ငံအနေနဲ့ပုံမှန်တရှိုးလုပ်ငန်းဖြစ်တဲ့အရေးကြီးတဲ့သတင်းအချက်အလက်စူးစောင်းရေးကိုလှုပ်ဆောင်နေုံသာမကရုရှားဩဇာလွှမ်းမိုးရေးဆောင်ရွက်ချက်တွေလို့ခေါ်တဲ့လှုပ်ရှားမှုတွေမှာကူညီဖို့နဲ့အပြတ်အမောင်းလုပ်ငန်းနဲ့လှုပ်ဆောင်မှုလုပ်ငန်းတွေလှုပ်ဖို့အတွက်လူသူစုဆောင်းမှုတွေတိုးမြင့်လှုပ်ဆောင်နေမှုအပေါ်ဘောလ်တစ်သုံးနိုင်ငံကထောက်လှမ်းရေးအကြီးအကဲတွေ ဆိုရည်နေကြတယ်လို့အဲ့ဒီတာဝန်ရှိသူတွေကပြောပါရတယ်။2014ခုနှစ်ကတည်းကသူတို့ရဲ့အင်ဂျင်အင်အားကြီးရုရှားနိုင်ငံကအသွင်မျိုးစုံသုံးပြီးယူကရိန်းနိုင်ငံကိုမတည်မငြိမ်ဖြစ်အောင်လှုပ်ဆောင်နေတာမျိုးသူတို့ကိုလည်းလှုပ်ဆောင်လာရင်အဆင်သင့်ရှိနေဖို့ဗော်လစ်သုံးနိုင်ငံစလုံးကအပူရပြင်းစူးစမ်းဆောင်ရွက်နေကြတာဖြစ်ပါတယ်။ဒါသာပရိနေကတော့လတ်ဗီးယားနိုင်ငံကဘန်တွေဟာရုရှားကစတင်ဖန်တီးတဲ့အကြမ်းတဲနဲ့ပုံစံတူလေ့ကျင့်မှုတစ်ခုမှပါဝင်ခဲ့ကြပါရခင
်။ဒိုင်းနိုင်ငံချင်းမန်ခရိုင်ဝေဟန်ဒေသဟာနောင်လာမယ့်နှစ်90အတွင်းပြင်းအား6.9ရှိငလျင်တစ်ခုလှုပ်ခတ်မဲ့ဗဟိုချက်မှဖြစ်လာနိုင်တယ်လို့ထိုင်းမြန်မာနယ်စပ်နားမှာရှင်းတန်းလှုပ်ရှားနေတဲ့မြေအောက်ပြတ်၍ဂျော်ကြီးတစ်ခုကိုသိပ္ပံပညာရှင်တွေကတွေ့ရှိခဲ့ပြီးတဲ့နောက်အခုလိုထုတ်ပြောလိုက်တာဖြစ်ပါတယ်။ဝေဟန်ဒေတာဟာပြည့်၍ကြောတဲ့တခုတွေ့ရှိထားကြောင်းထိုင်းနိုင်ငံတွင်းတဲ့တယံစရတူးဖွဲ့ရေးဌာနကကြေညာချက်ထုတ်ပြန်ပါတယ်ပြည့်၍ကြောကိုဝေဟန်လို့အမည်ပေးထားပါတယ်ဒါဟာထိုင်းနိုင်ငံမှာ16ခုမြောက်တွေ့ရှိတဲ့ပြည့်၍ကြောဖြစ်ပါတယ်ဝေဟန်ပြည့်၍ကြောကြောင့်လွန်ခဲ့တဲ့နှစ်2000ကာလတုန်းကပြင်းအား 6.9 ရှိငလျင်ကြီးတခုလှုပ်ခဲ့တယ်ဆိုတာတာဝန်ရှိသူတွေမနှစ်တုန်းကလေ့လာတွေ့ရှိခဲ့ပါတယ်ဒီပြည့်၍ကြောရဲ့အရှိဟာကီလိုမီတာ100ဝန်းကျင်ရှိပြီးချင်းမိုင်ဆမောင်ဒေတာကိုဖြတ်သွားကြောင်းအဲ့ဒီတွင်းတဲ့ဒေတာရဲ့ဒါရိုက်တာတူဖြစ်တဲ့ဆဝိတ်ကပြောပါတယ်ထိုင်းနိုင်ငံမှာရှင်းတန်းလှုပ်ရှားနေတဲ့နောက်ထပ်ပြည့်ွေကြောတွေရှိနေသေးတယ်လို့အဲ့ဒီဌာနတာဝန်ရှိသူတွေကပြောပါတယ်ဆက်လက်ရှာဖွေနေစေလဲဖြစ်ပါတယ်ထိုင်းနိုင်ငံမြောက်ပိုင်းမှာအခုလိုပြည့်ွေကြောတွေ့ရတာနဲ့ပတ်သက်လို့မကြာသေးခင်ကာလမှာပြင်းအား9လောက်ရှိတဲ့ငလျင်ကြီးလှုပ်လာမှာကိုသိပ္ပံပညာရှင်တွေကြားစိုးရိမ်နေကြပါတယ်ငလျင်နဲ့ပတ်သက်လို့နောက်ထပ်စောင့်ကြည့်မှုရှိနေတယ်လို့ပြောကြကြပြီးဖျားသုံးစုနာကပြည့်၍ကြောဟာလဲအဲ့ဒီစောင့်ကြည့်မှုတွေမှာပါဝင်ပြီးအဲ့ဒီမှာရေကာတာကြီးတစ်ခုရှိပါတယ
်ဩဂုတ်လ10ရက်စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရမင်းထွန်းနဲ့ကိုညာဝင်းအောင်တို့ပြောပြပေးသွားကြတာပါရှင်အခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဇက်တိုက်နာဆင်ရပါမယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာတောက်ကြနေမှနွေရာသီအပန်းဖြေခီးအဖြစ်နယူးဂျာစီပြည်နယ်ကသူ့ရဲ့ဂေါက်ကလပ်အနာယူစခန်းကိုမသွားခင်အမေရိကန်နိုင်ငံအတွင်းသနတ်ထိန်ချုပ်မှုဥပဒေသစ်တရားပြဋ္ဌာန်းဖို့အလားအလာရှိတယ်ဆိုပြီးယုံကြည်မှုအပြည့်နဲ့ပြောခဲ့သလိုမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်စီကပုဂ္ဂိုလ်ရေးဆန်တဲ့စာတစောင်ကိုလက်ခံရရှိကြောင်းနဲ့သူတို့နှစ်ဦးကြားနောက်ထပ်ဆွေးနွေးပွဲရှိနိုင်မယ်လို့ယူဆကြောင်းပြောကြားခဲ့ပါတယ်အပြည့်အစုံကိုတော့ကိုရဲမင်းထွန်းကတင်ပြပေးပါမယ်ရှင်
အမေရိကန်နိုင်ငံအတွင်းကြေးအရိုက်နေခဲ့တဲ့ဒီသတင်းပတ်ကုံအတွင်းကဖြစ်ပွားခဲ့တဲ့သဏ္ဍပြမှုတွေကြောင့်သဏ္ဍထိန်းချုပ်ရေးဆိုင်ရာဥပဒေသစ်တရားပြဋ္ဌာန်းမှုအတွက်အမေရိကန်မျိုးဝင်214ဦးအပါအဝင်အမေရိကန်ပြည်သူတွေနဲ့ဒီမိုကရက်တွေကသမ္မတဒေါ်နယ်ထရမ့်နဲ့သူ့ရဲ့ Republican Party ပေါ် PRP တောင်းဆိုနေတာတွေထွက်ပေါ်နေခဲ့ပါတယ်။အောက်လွှတ်တော်ကိုလွှမ်းမိုးထားတဲ့ဒီမိုကရက်အမတ်တွေကသူတို့အတည်ပြုထားပြီးဖြစ်တဲ့ဥပဒေမူကြမ်းကိုအမြန်ဆုံးဆွေးနွေးအတည်ပြုဖို့အတွက် Republican တွေကြီးစိုးထားတဲ့အထက်လွှတ်တော်ကိုတိုက်တွန်းနေပါတယ်။ရင်ကဒီဥပဒေကိုဗီတိုသုံးပြီးပယ်ချမယ်လို့ပြောထားခဲ့တဲ့သမ္မတထရမ့်ကတော့ဒီတစ်ခါလေတံပြောင်းလာဟန်ရှိပြီးသနတ်ထိန်းချုပ်ရေးဥပဒေသစ်တရားပြဋ္ဌာန်းမှုအလားအလာတွေရှိတယ်လို့ပြောခဲ့ပါတယ
် Frankly we need intelligent background checks okay this isn't a question of NRA Republican or Democrat I will tell you I spoke to
ပွင့်မွေလင်းလင်းပြောရရင်ကျွန်တော်တို့နောက်ကျောင်းရာဇဝင်စစ်ဆေးနိုင်မယ်ပညာသားပါတဲ့ဥပဒေရဲ့ရှိဖို့လိုပါတယ်သိရှင်းပါတယ် NRA ဖြစ်ဖြစ် Republican ဖြစ်ဖြစ် Democrat ဖြစ်ဖြစ်ကျွန်တော်ပြောချင်တာကမနေ့ကကျွန်တော်အထက်လွှတ်တော်လူများစုကောင်းဆောင် Republican အမတ် Mitch McConnell နဲ့စကားပြောခဲ့ပြီးပါပြီ။သူကလည်းကျွန်တော်နဲ့သဘောထားချင်းတူပါတယ် NRA ရောတနက်ကင်ဆောင်မှုအပေါ်ဆွဲကြီးကြီးနဲ့ထောက်ခံတဲ့အမတ်တွေရောကျွန်တော်ရောသဘောတူတာကတနက်တွေစိတ်မကျန်းမာတဲ့လူတွေလက်ထဲရောက်မသွားဖို့ကိုပါပဲစိတ်ကျန်းမာရေးဆိုင်ရာပြည်ထနာကြီးပါ။တနက်ကခလုတ်ကိုသူ့ဘာသာသူမစွဲပါဘူး။စိတ်မကျမ်းမာသူတွေကသာတနက်ခလုတ်ကိုဆွဲပစ်တာပ
ါ NRA လို့အတူကခေါ်တဲ့ National Rifles Association ခေါ်အမျိုးသား Rifle အစည်းအရုံးဟာ American နိုင်ငံရေးလောကမှာအလွန်ဩဇာအာဏာကြီးမားတဲ့အဖွဲ့အစည်းတစ်ခုဖြစ်ပြီး Republican လွတ်တော်အမအများစုအပါအဝင်လွတ်တော်အမတော်တော်များများကိုရွေးကောက်ပွဲမဲဆွဲပွဲတွေမှာငွေကြေးအများအများထောက်ပံ့နေတဲ့အဖွဲ့ဖြစ်ပါတယ်သမ္မတ Trump နဲ့အတူ NRA ငွေကြေးအထောက်ပံ့ရယူထားတဲ့ Republican Party အမတ်တွေဟာ NRA နဲ့ကြိုတင်သဘောတူညီပြီးဥပဒေမူကြမ်းကိစ္စဆောင်ရွက်ရဖို့ရှိပါတယ်သမ္မတ Trump ကဒီတစ်ချိန်မှာတနက်ထိန်းချုပ်ရေးဥပဒေအပေါ် NRA ရဲ့သဘောထားပြောင်းပြောင်းလာဖို့ရှိတယ်လို့ပြောပါတယ်အထက်လွှတ်တော်ကောင်ဆောင် Mitch McConnell ကတော့အထက်လွှတ်တော်အချိန်မတိုင်ခင်ခေါ်ယူဖို့ကိုသဘောမတူပေမဲ့လွှတ်တော်အစည်းအဝေးတွေပြန်ဆရင်တော့တခုခုလိုလုပ်ရမယ်လို့ပြောပါတယ်။နောက်ကျောင်းရာဇဝင်စစ်ဆေးမှုကိုပုံမတိကျဖို့နဲ့ Red Flag Alani လို့ခေါ်တဲ့ပ
ပဝင်းကျင်ကိုချိန်ချအန္တရာယ်ဖြစ်နိုင်မဲ့လူပုဂ္ဂိုလ်တဦးပိုင်ဆိုင်တဲ့လက်နက်ကိုတရားရုံးအမိန့်နဲ့သိမ်းဆည်းပိုင်ခွင့်ရှိနိုင်တဲ့ဥပဒေကိုလည်းဆွေးနွေးသွားမယ်လို့ဆိုပါရယ်။
What we know is that hate is driving these crimes, and hate is not a mental illness.
Among the area, the Yazumuru Chulumbo says of Pinirawa. Among the Aha, Simonane Piatnam Hope Babu. Pira, the Nat Jampemu of Pisimbo to Huku looking elsewhere, the Nana Sainak is our web Sisina
Raiders, IBSOS, Sitanko Yumuya, American Pidu Kunasashi Yaganoha, Nauta Lumia Tizi Nine Picamu, Lametona de Pina Nelu Yongini Javi, Lizako Yaganongara, Nauta Picamu to Ku Pilana Nelu Yongini Javare, Texas Pina El Paso Muga, Walmart Gonda Edwin, Tana Picamu to Ku Pipi Maro, Walmart Companya, Tana Jampamu Video Games Ego, Gondai Marcel at Mianchado Bime, Tana Yongchare Company at Muara Guru Pian Legend Shibau. Mitch McConnell Republican Party
Yeah, he gave me a great letter. I would love to give you, but I don't know. I don't think it would be appropriate, but it was a very personal letter. It was a great letter. He talked about what he's doing. He's not happy with the testing. It's a very small testing that we did.
ကျွန်တော်သူ့စီကတိတ်ကောင်းတဲ့ပုံကိုရေးဆန်တဲ့စာတစ်စောင်ရပါတယ်။ဒါတို့ပြေဒုံးကျည်တွေဆန်းတာနဲ့ပတ်သက်ပြီးသူကိုယ်တိုင်လည်းတိတ်စိတ်မချမ်းသာဘူးလို့ပြောပါတယ်။တိုက်ချင်းပြေတာဝေးပြေဒုံးကျည်တွေကိုမဆန်းတတ်တော့ဘူးလို့လည်းပြောပါတယ်။ကျွန်တော်လည်းဒီစီးရေးလေ့ကျင့်မှုကိုမကြိုက်ပါဘူး။ဒါပေမဲ့ကျွန်တော်တို့ဒါကိုလုပ်ကိုလုပ်ရပါမယ်။ဒါလုပ်သင့်တဲ့ကိစ္စပါ။
ဒါနဲ့ထရမ်ကကင်ဂျွန်အွန်းရဲ့စာကြောင်းဒီတပ်ပေါ်ပြီးအသေးစိတ်ပြောကြားသွားကြတော့မှရှိပါဘူး။သူတို့နှုတ်ဦးကြားနောက်ထပ်ဆွေးနွေးပွဲရှိနိုင်မယ်ထင်တယ်လို့တော့ပြောခဲ့ပါတယ်။ဘယ်တော့အတွေ့အဆုံဆွေးနွေးကြမလဲဆိုတာကိုအတိအကျမပြောပေမဲ့ဒီစာရေးကထွက်ပေါ်လာမယ်နောက်ဆက်တွဲရလဒ်တွေကတော့မကြခင်ထုတ်ပြန်ပေးသွားမယ်လို့ပြောခဲ့ကြောင်းပါခင်ဗျာ။
ကမ္ဘရောကစီးပွားရေးလုပ်ငန်းမျိုးမျိုးတည်ထောင်လုပ်ကန်နေတဲ့ပေါ်ယူရီတော်ရရှင်ပြီဘယ်လိုသဘောထားရှိကြပါလဲလဲ။ကမ္ဘရောပိုင်စီးပွားရေးလုပ်ငန်းတွေကိုထူထောင်ထားတဲ့အဓိကရည်ရွယ်ချက်ကကမ္ဘရောရဲ့တည်ထောင်ချီရေးလုပ်ငန်းတွေအတွက်နဲ့နိုင်ငံတော်စီးပွားရေးကိုတစ်ဖက်တစ်လမ်းကအထောက်အကူပြုဖို့အတွက်ဖြစ်တယ်လို့ကမ္ဘရောဘက်ကပြောထားတဲ့အပေါ်မှာရောသဘောတူကြပါသလား။ကမ္ဘရ ပါကိုဆွေးနွေးကြတာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်လူရင်းတူရှင်ပြောဆိုရေးသားပြီးကြိုတင်ပေးပို့ထားလို့လည်းရပါတယ် VOA ဖုန်းနံပါတ်က1239233999လေး email လိပ်စာက burmese@voanews.com facebook က voa burmese news ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
ပြည်ထောင်အမေရိကန်တိုင်းကတိုက်ရိုက်တွေလိုင်းစင်တွေကအစီအစဉ်တွေကိုအင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်ဒီကနေ့ညတိုက်ရိုက်တွေလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါတယ်အခုတော့မွန်ပြည်နယ်ထဲကမိုးကြီးရေရှမ်းနေတဲ့အခြေအနေကိုပြောပြပေးပါမယ်မွန်ပြည်နယ်နေရာအများအပြားမှာမိုးသီးထန်ရေကြီးနေတာကြောင့်အင်ဂျင်အတော်များများပျက်စီးပြီးတချို့ဒေသမှာစပါးဆိုင်ခင်းတွေပျက်စီးမှာကိုစိုးရိမ်နေကြပါတယ်။မွန်ပြည်နယ်အစိုးရကကုညီကယ်ဆယ်ရေးတွေလုပ်ပေးနေပေမဲ့အရေးပေါ်အကူအညီကတော့လိုအပ်နေသေးတယ်လို့ဒေသခံတွေကပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကပြောပြမှာပါရှင်
။ကျန်တာပလီနေညကစလို့မွန်ပြည်နယ်မှာမိုးသီးထန်ပြီးရေကြီးလာတာကြောင့်တချို့ဒေသခံတွေရေပေးလို့ရတင်းရှောင်ကြရတယ်လို့အများစုကတော့မိမိတို့နေအိမ်တွေမှာပဲနေနေကြတာပါဘီလင်းမြို့မှာတော့ပြီးခဲ့တဲ့နှစ်ရဲ့အတွင်းစူးရင်ရေမှတ်ထက်ကျော်လွန်ခဲ့တာကြောင့်ထောင်ထဲချီတဲ့ဒေသခံတွေကယ်ဆယ်ရေးစခန်းတွေမှာပြောင်းရွှေ့ခိုလွန်ခဲ့ရပြီးမွန်ပြည်နယ်အစိုးရနဲ့ဘူအစိုးရကစားနပ်ရိက္ခာနဲ့တောက်ရည်တန်းတွေဝေငှပေးခဲ့ကြောင်း NLD ပါတီဘီလင်းမြို့နယ်မွန်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာခင်နိုင်ဦးက VOA ကိုပြောပါတယ
်ဟုတ်ကဲ့ဘီလင်းမှာကလက်ရှိချိန်မှာစူးရင်မှတ်အောက်ကိုကျသွားပြီဆိုတော့ဒီစည်းကမ်းမှာလေ၄ဘုံ၃ဘုံလောက်ရောသွားပြီပါလူတစ်ထောင်ကျော်ပဲကျန်တော့ခုနှစ်ရက်လောက်တုန်းကဒီစည်းကမ်း50မှာဘုံလုံးက1800ကျော်ရှိတယ်ကျွန်တော်ဒီကင်းဘက်မှာတော့ဒီလိုမျိုးဆင်းပွားတော့အားကောင်းတယ်ဒီနေ့ကဒီတော့ကြည့်ထားဆိုတော့ဒီနေ့ကအာနေချက်တွေကိုယူပြီးတော့အချက်ပြင်ဆင်ထားရရှိတယ်ဒီနေ့မှာယူပြီးတော့ အရာတွေစုစုစည်းစုကိုရင်းမြစ်ကနေပို့ထားအဲ့ဒီခါကြောက်လေးခံစီစားဒီတမ်းအားပြရဘူးအဲ့လိုပြေပို့ထားမဟုတ်ကစင်းမွားစီစံပြီးတော့နောက်မြစ်ကြီးကတော့ချောက်ဟိုအချိန်နဲ့တည်းကြီးပညာပေးနေတယ်သူကအခုတွေ့မှသာစစ်တုံညာနှစ်နှစ်ပြနေပြီကြာအခုတက်သွားတာအမြင့်ဆုံးစစ်တုံညာ3 5လောက်ပဲတက်တယ်ဆိုတော့မလေးသူရှင်စိုက်ကတော့အများကြီးရေလွန်သွားတယ်အခုဆိုရင်ပြန်ကြတာဆယ်လောက်လွန်မှာပဲပြက်တာအခုကတော့အုံးရလောက်ပဲလွန်နေဆိုတော့မပြတ်ဖို့များတော့ဒီဒီလင်းကချက်ရဲ့ကိုချက်ဆောက်ကြည့်ရမယ်အဲ့ဒီဆိုတော့ဒီ
ဒီလာရသည်ဟာမြည်ရည်တက်လေးရှိပြီးရုတ်တရက်မိုးသေးထန်တာကြောင့်မော်လမြိုင်မြို့မှာထင်သာတာတဲ့ရေပိုကြီးသွားလို့တချို့ရက်ကွက်ကအိမ်တွေရေမြုပ်ကုန်တယ်လို့ဒေသခံတွေကပြောပါတယ်ဘင်္ဂလားဒေ့ရှ်ပင်လယ်အော်မှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ကြောင့်မွန်ပြည်နယ်ကရင်ပြည်နယ်ပဲခူးတိုင်းတွေမှာမိုးကြီးနိုင်တယ်လို့မိုးစလဌာနကသတိပေးခဲ့ပေမဲ့မော်လမြိုင်မြို့မှာတော့အရေးပေါ်သတိပေးတာမျိုးမရှိခဲ့ဘူးလို့မော်လမြိုင်တိုင်းဝန်ကွင်းအရပ်မှာနေတဲ့အငိမ့်စားဆရာမတူကပြောပါတယ
်တောက်တာနေအကူပေါ့ညနှစ်နာရီကြာတော့လေရောမိုးရောမိုးချိုးပြက်တခါမှမကြုံဘူးတဲ့ဒီစမ်းတာပေါ့အဲဒီကစပြီးမိုးရွာလိုက်တာတောက်တာနေမနဲ့ဆက်တနာရီတော့ရှိတော့လေမိုးချမ်းတယ်ချမ်းတော့မီးရတယ်ပြတ်သွားတယ်နော်အမိုးလင်းပြည့်တဲ့ခါကျတော့ပင်တယ်ပြင်းကြီးလို့ရေတရပြည့်ပြီးအိမ်နေရနေတဲ့အိမ်နေဆိုရင်ဟိုအိမ်ထဲထိရေရနှစ်ပေလောက်ထိဝင်တချို့နေတဲ့ရမှာဆိုလို့ပြင်းရင်ဆိုအမှန်ကအာသာကားဆိုအုတ်တိုင်းလေးပြူတယ်ဓာတ်တိုင်းလေးလဲတယ်နော်ဟိုဘက်ဒီဒီမြန်ရက်ွက်ဆိုလို့ပြင်းရင်ရေရထောက်ပြီးခုနှစ်ပေလောက်ထိမြင့်မြတ်သွားတချို့ဆိုအိမ်လေးတအိမ်လုံးကြီးသားမြတ်သွားတယ်ဗျဒီတိုင်းဝင်ပါပါဆိုလို့ရှိရင်အလုံးကြီးကတော်တော်များများအိမ်ညာမြုပ်ကုန်ကြတယ်အချို့နေရာမှာကြားတော့လေလူမဖွက်လို့များတော့ရေသေးကဲဆယ်ရေးဖွဲ့တဲ့လာပြီးတော့လူတွေခေါ်ပြီးမြစ်ဆက်ရစာတင်ကြောင်းဒီပုံကြီးကြောင်းတွေကိုပို့ပြီးလိုက်တော့သမင်းတော့တို့ပါတို့ပြီးကြတယ်ကြောင်းဒီဘက်ပိုင်းမှာကြားတော့အစိုးရပိုင်းလာတယ်လူတော့လေမကြားသေးဘူးဒီဘက်မှာကြားတော့လေစေတနာဖွန်တန်းတွေပဲကိုရကွက်နဲ့ကိုကိုစုပေါင်းတော့ပေါ့သွားရဘလော့ဟိုစားစားလေးဒီကြီးတန်ဘူးဒီဓာတ်ဒီတဝိကြတော့ပေါ့
မော်လမြိုင်မုဒ္ဓမပြက်ကူးတဲ့တန်လွင်တရားကိုတောက်ကြနေအစောပိုင်းမှာယာယီပိတ်ခဲ့ရပေမဲ့နောက်ပိုင်းမှာပြန်ဖွင့်ပေးခဲ့ပါတယ်မိုးသေးထန်ရေလွှမ်းတာကြောင့်မော်လမြိုင်ရန်ကုန်အဝေးပြေးကားလမ်းကိုပိတ်ခဲ့ရပြီးတောက်ကြနေညနေပိုင်းမှာတော့လမ်းတစ်ချမ်းပြန်ဖွင့်ပေးထားတယ်လို့သိရပါတယ်မွန်ပြည်နယ်အတွင်းနှင်းရက်ဆက်တိုက်မိုးသေးထန်ရွာသွန်းပြီးမြေပြိုမှုတွေရှိတာကြောင့်ဩဂုတ်လ9ရက်တောက်ကြနေ့ကပေါင်မြို့နယ်မှာအနည်းဆုံးလူ16ဦးသေဆုံးခဲ့ရကြောင်း VOA ကအတည်ပြုနိုင်ခဲ့ပါတယ်။အလားတူပဲရေးမြို့နယ်မကြီးကျွရွာမှာလည်းရေကြီးမီပြရာကြောင့်ကိုးညံမှာလုတ်ကန်နေထိုင်သူတဦးသေဆုံးခဲ့ရကြောင်းဒေသခံသတင်းတွေကဖော်ပြပါတယ်။ရေးမြို့ရန်ကြီးအောင်ရန်မြို့အောင်တိတိနန္ဒာရက်ွက်တွေနဲ့ကျောင်းရွာချောင်းတောင်ကျေးရွာတွေရေနှစ်မြုပ်ခဲ့ရပြီးရေဘေးတို့ကတည်း1400လောက်ရှိလာတာကြောင့်ကယ်ဆယ်ရေးစခန်းသုံးခုဖွင့်ထားရတယ်လို့ဆိုပါတယ်ခင်ဗျာ
။ကိုညာဝဲအောင်ပြပြသွားတာပါရှင်။အခုတော့ရှမ်းပြည်နယ်ကစစ်ပေးဆောင်တွေရဲ့ဘက်ကိုအလှည့်ပေးပါရစေ။ရှမ်းပြည်နယ်တပ်ရန်းမြို့နယ်အတွင်းအစိုးရတပ်မတော်နဲ့ရှမ်းပြည်တပ်မတော် SSC မြောက်ပိုင်းတပ်ဖွဲ့တို့ဒီရက်ပိုင်းအတွင်းတိုက်ပွဲတွေဖြစ်ခဲ့တာမှာအနည်းဆုံးဒေသခံ400ကျော်နေအိမ်တွေကိုစွန့်ခွာပြီးဖုန်ကြီးကြောင်တွေမှာတွားရောက်ခိုးလုံနေကြရပါတယ်။နှစ်ဖက်တပ်တွေကြားမှာစစ်ရေးတင်းမာနေတယ်လို့ဒေသခံတွေကပြောပေမဲ့တပ်မတော်နဲ့ SSC မြောက်ပိုင်းကတော့အစိုးရငြိမ်းချမ်းရေးအဖွဲ့ကနေတဆင့်ညှိနှိုင်းနေကြတဲ့အကြောင်းပြောပါတယ်အခြေအနေအသေးစိတ်ကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
တိုင်းမျိုးနဲ့အတွင်းကတိုက်ပွဲဟာဒီလ6ရက်နေ့ကဖြစ်ပွားခဲ့တာပါဒီတိုက်ပွဲကြောင့်ဒေသခံရွာသူရွာသားတွေဟာတိုင်းမျိုးနဲ့ရှိကျေးရွာတချို့ကဘုန်းကြီးကျောင်း၄ကျောင်းမှာထွက်ပြေးတင်းရှောင်နေရတယ်လို့တိုင်းမျိုးကကိုကြီးကယ်ဆယ်ရေးဆောင်ရွက်နေသူတဦးကပြောပါတယ
်မနေ့ကသွားကြည့်တာတော့ဘုန်းကြီးကျောင်း၄ကျောင်းဒီနေရာမှာရောက်နေတယ်လို့ပြောရဲတော့လောက်ဘုန်းကြီးကျောင်းမှာ90ကျော်ရှိတယ်။အဲခူမန်းကြီးကျောင်းမှာလည်း90ကျော်ရှိတယ်။ခူမန်းမှာအာလုံမှုကျောင်းမှာတရားနဲ့အဲ34ကျော်။နောက်ဟိုနမ်ပင်ဆိုတာရှိတယ်။နမ်ပင်ကြီးမှာလည်းရှိပြောတာအဲ့ဒီကျောင်းတော့ကျွန်တော်တို့မရောက်ခဲ့ဘူး။အဲ့မှာလည်းတရား90တရား94လို့ပြောတာပဲ။အဲ့ရွာနာမယ်တွေတော့လောက်တော့ခူမန်းလို့ဆိုတာအဲ့ပြုတ်ဝင်ဖို့ရွာလဲရွာဟုံးကြီးကျောင်းပဲ။မော်လဖေတော့သူအဲ့အဲ့ဘုန်းကြီးကျောင်းကပဲသာနာဒီခါပါကျထုတ်ပေးတယ်ပြီးတော့အဲ့ရွာခံလူတွေပဲသူ့ကိုထုတ်ပေးထားတာရှိတယ်
data twin လက်ရှိအခြေအနေကိုသူကအခုလိုဆက်ပြောပါတယ်
။တိုက်ပွဲရတော့ဟိုတည့်6ရက်နေလုံးကပဲဖြစ်တာ။ဒါပေမဲ့ဒီသံတော်ဘက်ကလည်းတော်သေးဘူး။ဟိုဘက်ကလည်းရှိဖက်ရှိနေရဲဆိုတော့ဒီနည်းတက်ရှိနေတယ်ဆိုတော့သူကရွာလူတွေကြတော့ပုတ်ချင်လိမ့်တော့။နောက်ဒီနည်းကသံတော်ကသူတို့ရွာထဲမှာဝင်ပြီးတော့စမ်းချလာတာ။ဘာညာရှိနေတော့အဲ့ဒါမနေရကြတာပါ။ညပြန်လာတယ်အမိကတော့ညမျိုးအမျိုးလေးနေတာဘောတော့အဲ့ဒါနဲ့သူတို့စိုက်ပွဲစီမှာဆိုလို့အဲသူရရှောင်းလာတဲ့သဘောပေါ့ဗျာ
ဒီနေ့ထုတ်မြောက်ရီသတင်းစာမှာတော့တယန်းမျိုးနဲ့နတ်ပင်ကျေးရွာအနီးမှာနေမြေလုံကျော်ကြီးဆောင်ရွက်နေတဲ့တမ်ပရိုစစ်ကြောင်းနဲ့နေမြေကျော်လွန်လှုပ်ရှားနေတဲ့ SSA ဝဟိုင်းအဖွဲ့တို့ထိတွေ့တိုက်ပွဲဖြစ်ခဲ့ကြောင်းဖော်ပြပါတယ်ဝဟိုင်းခြေဆိုင် SSA မြောက်ပိုင်းအဖွဲ့ဟာဒီက3ရက်နေ့ကနောင်မင်းကွန်ဟုံးနဲ့တောလောက်ကြီးရွာကအရသား22ယောက်4ရက်နေ့ကတယန်းမိုင်းကောင်ကားလမ်းမှာအရသား15ယောက်ကိုအကြောင်းမဲ့ဖမ်းဆီးခဲ့ကြောင်းဒါကိုဒေသခံပြည်သူတွေကသတင်းပေးလာတဲ့အတွက်လိုက်လံရှင်းလင်းစဉ်6ရက်နေ့မှာတိုက်ပွဲဖြစ်ခဲ့ကြောင်းနဲ့ဖမ်းဆီးခံရသူ38ယောက်လွန်ပြောက်ဖို့အတွက်လိုက်လံဆောင်ရွက်နေတယ်လို့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ညီချင်းရေးဘူဌာန NRPC ကတဆင့်လဲဆောင်ရွက်နေကြောင်းဖော်ပြထားပါတယ်ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းရဲ့ပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးဆိုင်းစုကတော့ဒီနယ်မြေတွေဟာသူတို့ပုံပန်သွားလာနေတဲ့နယ်မြေဖြစ်ကြောင်းနဲ့အရသားတွေကိုဖမ်းဆီးတာကလည်းစစ်ချက်အရမူရစေဝါသုံးဆွဲသူတွေဖြစ်လို့ဖမ်းဆီးတာဖြစ်ကြောင်းပြောပါတယ်အရသားတွေပြန်လွတ်ပေးရေးနဲ့ပတ်သက်ပြီးဒုဗိုလ်မှူးကြီးဆိုင်းစုကအခုလိုဆက်ပြောပါတယ်
သူကမူရစေဝါနဲ့ပတ်သက်နေရတယ်အဲ့ဒီဟာတွေမူရစေဝါတရားစတဲ့ပြည်သူများနဲ့ပဲကြံလို့ပြန်လို့မှာပါဒီကလိုက်တိုက်နေတော့ကိုကစိုးမှာပေါ့အဲ့တိုက်တိုက်နေတော့အဆက်လိုက်ရမပြီးဘူးမုန်းကွာစီမှာပဲဖြစ်တယ်ဒီဘလူရတဲ့ဒီစစ်ပွဲတွေများလဲပြန်ပွားသွားနိုင်ရတာမကောင်းဘူးပေါ့ကျွန်တော်တို့ကတိုက်ပွဲဖြစ်ပါတယ်ကြိုတဲ့အလိုမျိုးကြတော့ကျွန်တော်တို့ကဟိုပါပေါ့စစ်ချင်းရတိုင်းဌာနချုပ်မှလဲကျွန်တော်တို့အကြောင်းကြားထားတယ်အရင်းကြီးကခုမစီမှလဲကျွန်တော်တို့ကပြင်ပြထားတယ်ဒါဒီကြောက်နေလဲဖြစ်သွားပါတယ်လို့တော့ဒါတော့မဖြစ်ဖြစ်ပါဘူးလို့တော့အဲ့ဒါမျိုးလဲကျွန်တော်တို့ကဟိုအညစ်တိုင်းပါတော့ဖြစ်ပါတယ်
SSPP SSA မြောက်ပိုင်းအဖွဲ့ဟာအစိုးရနဲ့ပြည်နယ်အဆင့်ပြည်တော်စုအဆင့်အပြစ်ခတ်ရစရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးထားပေမဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကိုတော့လက်မှတ်ရေးထိုးထားတာမရှိသေးပါဘူးတမ်ရော်ကတော့ပြီးခဲ့တဲ့ဒီဇင်ဘာလကစတင်ပြီးကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်း၅တိုင်းမှာတစ်ဖက်သက်အပြစ်ရကြောင်းထုတ်ပြန်ထားတယ်လို့ဒီနေ့နှစ်ဦးပိုင်းမှာလည်း NRPC နဲ့ SSPP SSA မြောက်ပိုင်းအဖွဲ့အစည်းမှာငင်းချမ်းရေးနဲ့ဒေသဖွံ့ဖြိုးရေးအတွက်ဆွေးနွေးတာတွေရှိခဲ့ပါတယ
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်။
VOA ရဲ့နေ့စဉ် TV သတင်းလွှာအစီအစဉ် TV magazine ပြည်တွင်းဗီဒီယိုသတင်းဆောင်ပါနဲ့ဆက်သွယ်မိများချက်တွေကိုတမကနိုင်ငံတကာနဲ့ဒေတာရင်းကထူးခြားတဲ့နိုင်ငံရေးအမှုပညာနဲ့လူမှုရေးဆိုင်ရာစိတ်ဝင်စားစရာသတင်းဆောင်ပါဆက်သွယ်မိများချက်တွေကို VOA internet ဆာမျက်နှာ burmese.voanews.com မှာဖတ်ရှုကြည့်နာဆင်နိုင်ပါတယ
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကစနေနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ2440 51လိုင်းလမီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင့်ကောက်နှုတ်ချက် American Indian တို့အင်္ဂလိပ်သင်ခန်းစာနဲ့အတူအမျိုးသမီးကန္တာမှာတော့ရှစ်လေးလုံးအရေးတော်ပုံကာလာကစေယုံရှိပြစ်ခတ်ခဲ့တဲ့မြင်ကွင်းကိုကိုယ်တိုင်ဖြတ်တန်းခဲ့ရသူကအခုလိုပြောပြပေးမှာပါ။
တနက်နဲ့စီရင်ကိုပြစ်တဲ့ခါကျတော့ចောင်းသားចောင်းသူတွေကဒီအရတားအရတူတွေကပဲထိတယ်ဆီအောင်ဝင်နေသူနာပြူတွေတဲ့ကဟိုကြီးကြီးမားမားထိုင်ရကြတာမရှိဘူးပေါ့ဒါပေမဲ့အဲ့ဒါပို့ပြီးတော့အာနာရှင်စနစ်ကိုဆန့်ကျင်မှုတွေ
ကနေဒါနိုင်ငံစစ်ကောလိပ်မှာကတိခဖြစ်တာဝန်ထမ်းနေတဲ့ဒေါက်တာခင်ဆိုးဝင်းရဲ့ကိုရီကိုနားဆင်ကြမှာဖြစ်တယ်လို့မြန်မာနိုင်ငံကလွှတ်တင်လိုက်တဲ့လူမှုဆက်သွယ်ရေးကြိုမှုအကြောင်းကိုလည်းသိပ္ပံနဲ့ဤပညာမှာနားဆင်ရပါမယ်အခုရင်းဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အားပေါ်မပြတ်ကိုဝင်းခတ်မောင်းနဲ့အတူကောက်နှုတ်တင်ပြပေးထားတာကိုနားဆင်ကြရအောင်ပါရှင်
မြန်မာနိုင်ငံမှာစီးနှုံညီညွတ်ရေးအလှမ်းဝေးနေသည်ဆိုတဲ့ကောင်းစဉ်နဲ့ The Interpreter မှာရေးထားတဲ့ Michael Sainsbury ရဲ့ဆောင်းပါးကိုဖတ်ရပါတယ်ထပ်တလဲလဲဖြစ်နေတဲ့ပရိပခါတွေကြောင့်ဒေါအောင်ဆန်းစုကြည်ရဲ့ငြိမ်းချမ်းရေးအစီအစဉ်နဲ့နိုင်ငံရေးအနာဂတ်မရေမရာဖြစ်နေတယ်လို့သုံးသပ်ထားပါတယ်မြန်မာနိုင်ငံမှာနောက်ဆုံးထွက်ပေါ်လာတဲ့တိုင်းရင်းသားလက်နက်ကိုင် AA အဖွဲ့က2018 January လမှာတင်လိုက်တဲ့ YouTube Video မှာ Uniform Wit Kimmy လက်နက်ကိုင်ဆောင်ထားတဲ့တပ်ဖွဲ့ဝင်တွေကိုအင်မတန်စီကံတည်ဝတ်တဲ့ပုံစံနဲ့တွေးလိုက်ရပါတယ်တဲ့အဲ့ဒီဗီဒီယိုထွက်ပေါ်လာပြီးတဲ့နောက်တကယ်လည်းပြင်းထန်တဲ့တိုက်ပွဲတွေဆင်နွှဲလာတဲ့အတွက်တစ်ဖက်နိုင်ငံတွေဖြစ်ကြတဲ့အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်တို့ကစိုးရိမ်လာကြတဲ့အထိဖြစ်လာတယ်လို့လည်းဆိုပါတယ်အေးအေးဒီလိုထွက်ပေါ်လာတာဟာအခက်အခဲကြုံနေရတဲ့ဒေါအောင်ဆန်းစုကြည်ရဲ့ငြိမ်းချမ်းရေးခီးစဉ်အတွက်နောက်ထပ်အတားအဆီးတစ်ခုဖြစ်တယ်လို့ဆိုပါတယ်ရခိုင်တိုင်းရင်းသားတို့ဟာအဓိကအားဖြင့်ဗုဒ္ဓဘာသာဝင်တွေဖြစ်ကြပြီးပြင်ပကြီးစိုးမှုကိုစတင်လာခဲ့ကြတာ18ရာစုအလယ်ပိုင်းမှာမြန်မာနိုင်ငံအလဲပိုင်းကကုန်းပေါင်းမင်းဆက်လက်အောက်ကျခဲ့ပြီး19ရာစုမှာတော့အင်္ဂလိပ်လက်အောက်အဲ့ဒီနောက်ဒုတိယကမ္ဘာစစ်မှာဂျပန်လက်အောက်အသီးသီးကျရောက်ခဲ့ပါတယ်။1948လွတ်လပ်ရေးရပြီးတဲ့နောက်မြန်မာတို့လက်အောက်ကိုပြန်လည်ရောက်ရှိသွားပြီးဒီချိန်မှာတော့ရခိုင်ဒေသတွင်အင်္ဂလိပ်တွေလက်ထက်မှာအများပြားဝင်ရောက်လာတဲ့ရိုဟင်ဂျာတွေရှိနေခဲ့ပြီးဖြစ်ပါတယ်။အဲ့ဒီရိုဟင်ဂျာတွေဟာဒီကနေ့ဘင်္ဂလားဒေ့ရှ်လို့ခေါ်တဲ့ဒေသကနေပြောင်းရွှေ့ဝင်ရောက်လာကြသူတွေဖြစ်တယ်လို့ရေးသားထားပါတယ်။ဒေါ်ဆန်းစုကြည်ရဲ့နှစ်တုံပေါ်တုံဖြစ်နေတဲ့ညီညာရေးခီးစဉ်ဟာတိုင်းရင်းသားတွေနဲ့ဆက်လက်ဖြစ်ပွားနေတဲ့ပြည်ပခါတွေရိုဟင်ဂျာတွေထွက်ပြေးရတဲ့ကိစ္စတွေကြောင့်နှေးကွေးနေရပါတယ်။ဒီဖြစ်ရပ်နှစ်ခုစုံတွဲဒေါ်ဆန်းစုကြည်ကထိန်းချုပ်နိုင်စွမ်းမရှိသောတပ်မတော်ကိုအပြစ်ဖို့ရလိမ့်မယ်လို့လည်းဆိုထားပါတယ်။တကယ်တော့ညီညာရေးဟာ2015မှာဒေါ်ဆန်းစုကြည်နိုင်ရစေခဲ့တဲ့အဓိကအကြောင်းအရာတစ်ရပ်ဖြစ်ပေမဲ့အခုခါမှာတော့သူဟာဒီကိစ္စကိုအဓိပ္ပာယ်ရှိရှိဆက်လက်လှုပ်ဆောင်မှုပြက်ကွက်နေတယ်လို့ဆိုပါတယ်။သူ့ရဲ့သမရဦးသိန်းစင်ရဲ့လက်နက်ကင်အဖွဲ့အများပြားနဲ့အပြည့်ရစဲရေးလမ်းကြောင်းကိုဆက်လက်ရှောင်လိုက်ရမှာဖြစ်ပါတယ်။ဒီငြိမ်းချမ်းရေးမအောင်မြင်တာဟာ2020နှစ်ကုန်ကျင်းပမဲ့ရွေးကောက်ပွဲအခြေအနေကိုပြောင်းလဲသွားစေနိုင်ပါတယ်။ပြီးခဲ့တဲ့နှစ်နှစ်ကကြားပြတ်ရွေးကောက်ပွဲတွေမှာလည်းရခိုင်ပါဝင်တိုင်းရင်းသားဒေသတွေမှာဒေါ်ဆန်းစုကြည်ဟာထောက်ခံမှုတိတ်မရခဲ့ဘူးလို့ဆိုပါတယ်။နိုင်ငံရေးဆိုတာဖြစ်နိုင်တာကိုလုပ်တာဖြစ်တယ်ဆိုတဲ့အတိုင်းမဟာမိတ်ဖွဲ့စည်းမှုကိုကြဲကြဲပြန့်ပြန့်လုပ်နိုင်ခြင်းဟာNLD အနိုင်ရမယ့်လမ်းဖြစ်ပြီးဒီမိုကရေစီကိုလည်းနောက်ဆုံးတစ်နေ့မှာဖော်ဆောင်နိုင်လိမ့်မယ်လို့ရေးသားထားပါတယ
်။မြန်မာအမျိုးသမီးတွေအတွက်အလံဝေးနေတဲ့မျှော်လင့်ချက်များဆိုတဲ့ခေါင်းစဉ်နဲ့ဒီဒီပလိုမတ်မှာအခန့်ရှာခူလာကရေးသားထားတာကိုဆက်လက်တင်ပြလိုပါတယ်။မြန်မာနိုင်ငံရေးမှာအမျိုးသမီးတွေခေါင်းဆောင်မှုရခဲ့တာအထူးဆန်းတော့မဟုတ်ဘူးလို့စထားပါတယ်။တကယ်တော့1992ခုနှစ်ကလေးကဒေါ်အောင်ဆန်းစုကြည်ဟာနိုင်ငံတကာမှာဒီမိုကရေစီနဲ့စိတ်ဓာတ်ကြန့်ခိုင်မှုမိရှုတစောင်းအဖြစ်ထင်ရှားကျော်ကြားခဲ့သူဖြစ်ပါတယ်။ဒါပေမဲ့အမျိုးသမီးတွေနိုင်ငံရေးမှာပါဝင်မှုဟာနိုင်ငံတော်အဆင့်မှာရောဒေသန္တရအဆင့်မှာပါကန့်သတ်ခံနေရတယ်လို့ဆိုပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့ NLD ရွေးကောက်ပွဲနိုင်တော့ကအမျိုးသမီးအမတ်လောင်းတွေအစိုးရအဖွဲ့ဝင်တွေအတော်များများပါဝင်ခဲ့တဲ့အတွက်မျှော်လင့်ချက်မြင့်မားလာခဲ့ပေမဲ့အမျိုးသမီးလွှတ်တော်အမတ်အရေးအတွက်ကတော့အကန့်အသတ်နဲ့သာရှိခဲ့ပါတယ်။အရေးအတွက်နည်းယုံသာမကမူဝါဒချမှတ်တဲ့ကိစ္စတွေမှာလည်းအမျိုးသမီးတွေဟာတိတ်အရေးမပါခဲ့ပါဘူး။ Lame Natana say you got with my Nayabu, NLD ha, Mutami Ria, Yipa Mugu, Tima Puyavame. Nayay is on Pedrima, Pomo Bawin Lazibi, and Mutami Swan Yi, Mima Yi Dre, Jama, Yia Muvarigo, Chama Sangapo, Lu Ale Melo, Yivare. A cooka maro, Nayanagaya PR in it do. Yenga Mishige, Buya Pubian Bangla Yiri, Democracy Possong Yirija, Jama Dandu Ye, and Mutami Quen Yi, Swinni Rari, Pumia Lara Driabi, Daha Lungere, Yazu Wetjo, Se Anashin, let out my loan, Mishige, Kesa Lule Suvare. Tavime, Jenelo de Cheni, Loa Mohobabure. Leshi, Miaman Nanga, Luye, Naza Chalk Dandema, and Mutami Uye, Dowajo Shini Vime, Bidu Ludoga. Nia, Lia, Donza, Donia, and Net, Liza, Linia, Mabe, and Mutamiri Yatabi, and Mutas Ludoga, and Matui, Nia, Nasset, Linia, Maro, and Mutamiga, Nasset, Linia, Yare, Lu Yitavare. A boy, Apianji, NLD, Ma, and Mutamiri go Uza Bibi, and Mutami, Malangri, and Yabia, Tashi, Lagavime, and Lian Net, Donta, Gimeso, you know, the Chapa, Diri, Niduwe, NLD Hale, and Mutami, Nanga, Yi, Goza, Pumugo, Taukan, Abira, Machida, La Bello, Yita, Tavare. Together, Natasa Chakunema, Puezigere, NLD, Suya, Lette, Birazu, a sin, Winji, Yaru, Yatare, the Uredo, and Mutamiha, Do Ansan, Suji, Deaute, Pete, Lule, Popia, Tavare. ဖီယိုရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုဆက်လက်နားဆင်လေ့လာကြရမယ်အမေရိကန်စတိုင်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလာတန်ကအစီအစဉ်ပို့ချထားပါတယ်ရှင်
ဒီကနေ့မနက်ကြင်ပြမယ်အီဒီယမ် အသုံးက
Red Letter Day
ဖြစ်ပါတယ် Salumbanga R E D Redka Niyang L E D D E R Letterga Sa Damamho Salum D E Y D Ga Ni Damamho Yesuro Sakai Kunye Daya Dibe Garo Salu Niyang Nibo Dorashimia Calendar Kikering Uchi Mesuin Denima Labang Serena Shire Yedriha Tama Yedri Pi Kananwego, a male ne, bone ne tara duya be, ne do ne yet, we maro, Kananwego, a ne yon ne, bone ne tara go, the ta jammy mava. Tomorrow me ma pickling maso, bada ye kaji ye jidwe lo, the jalo, nithi kujin lo, me ma lula ye ne lo, the nangano sine, yung be yare, ne do ni mea mule dwe, pickling ma, ne go ye no ne, Kananwego, a ne yon ne, bone ne tara duya bari me. Da jamalo. Red letter day idiom day be caro. Kuwa ma yichi ni be pipari. Ubama, kuleta de ni lu. Kutali tmili, muire ni lu. Bawa ma, tujare ni. Mimia naine, ni lu lu bon. Dido ne patelu, Josh will be the umago, na sinti jayao.
The day my son was born was a red letter day for me. He is also the first grandchild. For my parents.
Chino Tali Mwire Nigaro, Chino Dwe, Mimiari, Nidubawe. Duga, Chino Miba Dwe Dwele, Ni Uli Pita Gubia, Lu Dibi Yavare. Umago Narukau Nasin Chijaya.
The day my son was born was a red letter day for me. He is also the first grandchild for my parents.
Kubama, Tujare Ni, Mimia Naini, Nitsui, Idiom Atonia, Belu Biomle.
Red Letter Day.
Lo pyo lo ya ba de. E da ga do di ni mne twe tin pya ge de idiom a thong me phit ba de.
American style English သင်ခန်းစာကိုဒေါ်လာလတန်စီစဉ်ပို့ချပေးခဲ့တာပါရှင်။အခုအမျိုးသမီးခန္ဓာကိုဆက်ပြီးတော့နားဆင်ကြရအောင်ပါ။ဟောကောင်လာရှိရဲ့နေတုန်းက14လုံးဒီမိုကရေစီလှုပ်ရှားမှု32နှစ်ပြည့်မြောက်သွားခဲ့ပါပြီ။အဲဒီတုန်းကစန္ဒပြလှုပ်ရှားမှုကိုအာဏာရှင်စစ်အစိုးရကနှိပ်ကုပ်ခဲ့လို့အသက်ပေါင်းများစွာဆုံးရှုံးခဲ့ရတာမို့ဒီဖြစ်ရပ်ဟာနိုင်ငံအတွက်သမိုင်းသင်ခန်းစာတရအဖြစ်ရှိနေပါတယ်။သမိုင်းတင်တဲ့ဒီ14လုံးအရေးခင်းကြီးမှာတရောက်တနေရာကပါဝင်ခဲ့ကြတဲ့ပြည်သူတွေလည်းအဲဒီတုန်းကရန်ကုန်စေးရုံကြီးမှာတာဝန်ကျခဲ့သူဒေါက်တာခင်စောဝင်လည်းပါဝင်ခဲ့ပါတယ်။14လုံးဒီမိုကရေစီလှုပ်ရှားမှုကြီးမှာသူရောဘလို့အခမ်းကဏ္ဍက ပါဝင်ခဲ့ပါသလဲဒီအရေးခင်းကသူ့ဘဝကိုဘလို့အပြောင်းအလဲဖြစ်စေခဲ့သလဲဆိုတာအခုကနေဒါနိုင်ငံအယ်ဘာတာစီကောလိပ်မှာကတိခတာဝန်ထမ်းဆောင်နေသူဒေါက်တာခင်စောဝင်းကိုဆက်သွယ်မိမြန်ပြီးဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာဒေါ်လာလတန်ကတင်ပြထားပါတယ်ရှင
်
ကျမတို့မြန်မာနိုင်ငံမှာနေမြနိုင်တဲ့ဖြစ်ရပ်တွေနဲ့တခုကတော့ရှစ်လ၈ရက်88လူလူလှုပ်ရှားမှုကြီးဖြစ်ခဲ့တာခုဆိုရင်32နှစ်ရှိသွားပါပြီ။အဲ့ဒီတော့ကဒီရှစ်လေးလုံးရေခင်းလို့ခေါ်တဲ့ဒီဒီမိုကရေစီလှုပ်ရှားမှုမှာဒေါက်တာဒေါကင်ဆော်ဝင်းပါဝင်ခဲ့တယ်လို့သိရပါတယ်။ခုလို32နှစ်ကြာပြီဖြစ်တဲ့အချိန်မှာဒေါက်တာဒေါကင်ဆော်ဝင်းရဲ့တတိယဖြစ်ဆုံးကဘာပါလဲရှင်။
တတိယဖြစ်တာကတော့နှစ်ရက်ပေါ့နော်နှစ်ရက်ကအဲဒီဩဂုတ်လ၈ရက်မဟုတ်ဘဲနဲ့နောက်တနေ့ဩဂုတ်လ၉ရက်ပြစ်ခတ်တာကဒီဩဂုတ်လ၈ရက်ညနေပိုင်းအထူးသဖြင့်ညနေပိုင်းညပိုင်းမှာပြစ်ခတ်မှုတွေနဲ့ဒီသွေးထွက်တန်ယူတွေဒဏ်ရာရတည်ဆုံးတဲ့လူတွေကဒီအရန်များတော့ဩဂုတ်လ၈ရက်ညပိုင်းနဲ့နောက်တနေ့ဩဂုတ်လ၉ရက်ပြီးမနေ့ပိုင်းနေ့လယ်ပိုင်းမှာစေယုံကြီးပေါ့နော်အဲ့ဒါကျမကတော့ရန်ကုန်ပြည်သူစေယုံကြီးတကယ်ကတော့တာဝန်ကျတာအရေးပေါ်ဌာနမှာမဟုတ်ဘူးဒီဆေးကုသဆောင်မှာဒါပေမဲ့လည်းအရေးပေါ်ဌာနမှာဒီသွေးထွက်တန်ယိုဒဏ်ရာရတဲ့အတီဆုံးတဲ့လူတွေကိုစေယုံကိုခေါ်လာတာများလွန်းအကြီးတော့ရှိတဲ့ဆေးရောင်ဝင်ကြီးမနိုင်မနှင်းဖြစ်ပြီးတော့ဟိုဟိုတက်အားသမျှတခြားအဆောင်ကဆေးရောင်ဝင်ကြီးသွားကူညီတာပေါ့လေအဲ့တော့ကူညီတဲ့အထက်မှာကျမလည်းပါတာပေါ့အဲ့တော့ကိုရဲ့နေမှာတော့လူနာတွေကတော်တော်များပါတယ်အဲ့ဒီထဲမှာဆိုလို့ရှိရင်လည်းအများကြီးကြတဲ့ဒီဓာတ်ပုံတွေကပေါ့လေဆေးရောင်ဝင်ကြီးနှစ်ယောက်ကတည်လာတဲ့မဝင်းမော်ဦးလိုပဲခမင်းစိမ့်နဲ့ចောင်းသူအရွယ်လေးတွေပစိုးအစိမ့်နဲ့ចောင်းသားလေးတွေလည်းအဲ့ထက်မှာတော်တော်များများပါပါတယ်ကိုရဲ့နေမှာလीဆိုတော့အဲ့ဒါကတော့ကျမကတော့အနှစ်ဘလောက်ပဲကြာကြာမျက်စိတွေကမထွက်ပါဘူးအကုန်လုံးအသေးစိတ်မှတ်မိနေပါတယ်ပြောပြလို့ရှိရင်ယုံနိုင်စရာမရှိဘူးပေါ့လीဒါပေမဲ့တကယ်ကတော့တမိုင်းမှတ်တိုင်အဖြစ်ပြက်ကြီးတစ်ခုပေါ့လीအင်မတန်စိတ်မကောင်းစရာဝင်းနေစရာအဖြစ်ပြက်ကြီးတစ်ခုပေါ့နောက်တစ်ခါနောက်တစ်နေ့ဩဂုတ်လ10ရက်မှာကြာတော့ဘယ်လိုဖြစ်လဲဆိုအဲ့ဒီဩဂုတ်လ9ရက်မှာရောက်လာတဲ့လူနာတွေသွေးထွက်လွန်တာတွေကများလွန်းကြည့်တော့သွေးထွက်နေတဲ့လူနာတွေကိုသွေးအစားပြန်သွင်းရတဲ့အခါမှာသွေးတွေကမလောက်တော့ဘူးသွေးလူပံမှာလည်းသွေးမရှိတော့ဘူးအဲ့တော့ပြောင်းဝင်နေရောတူနာပြူရောအကုန်လုံးတိုင်နေပြီးတော့စကေတခုခုလောက်ကြမြဲအဲ့တော့လမ်းပေါ်ထွက်ပြီးတော့ဆိုင်းဘုတ်ကင်ပြီးတော့ဆန္ဒပြကြမြဲပေါ်ဆန္ဒပြတာကလည်းပြစ်ခတ်တာတွေတက်ချက်တာတွေမလုပ်ပါနဲ့တော့စိတ်ယုံမှလည်းသွေးတွေမနိုင်တော့ပါဘူးဆိုတော့ဟိုစာတန်းရေးပြီးတော့အဲ့ဒါလေးကိုကင်ပြီးတော့အဝေးလည်းမဟုတ်ဘူးစိတ်ယုံတစ်ပတ်ပဲကျမတို့ဆိုလို့ရှိရင်ပြစ်ပလူနာဌာနကိုဝင်တဲ့အပေါက်ကလမ်းမတော်ဘက်ကနေထွက်ပြီးတော့ဒီဘိုးချုပ်လမ်းမကြီးကြတော့ပြန်ဝင်လာပဲအဲ့ဒီဂိတ်မှာအဲ့ဒီတကွေလေးပဲရှောက်ပြီးတော့ဆန္ဒပြလိုက်တာသူနာပြူရောဆီယောင်ဝင်ရောအကုန်လုံးဆန္ဒပြလိုက်တာအဲ့ဒီလိုမျိုးအုပ်စုကြီးကလည်းဝင်လဲလာရောအဲ့ဒီမှာစစ်ကား3စီးလောက်ကတခါလေဝေါ်ဆိုပြီးတော့ဗိုလ်ချုပ်လမ်းပေါ်မှာဆေးုံတဲ့တဲမှာကိုအဲ့ဒီကား3စီးကဆိုင်ပြီးတော့ခါလေတနတ်နဲ့ဟိုဒလဇတ်ပစ်တာပေါ့လေအဲ့တော့အဲ့ဒီကြတော့အရန်ကိုတခါလေဟိုမမှီမကန်းနဲ့ပြေးကြလွှားကြအော်ကြဟေ့ကြပေါ့လေအဲ့ဒီလိုအဲ့ဒီလမ်းလျှောက်ထွက်တဲ့အချိန်တော့လေကျမတို့ကထရားဝင်နေတူနာပြူတွေကထွက်ကြမယ်လို့လည်းပြောရောအဲ့ဒီဆေးုံတဝိုက်မှာပဲအဲ့လူနာလာပုံရင်နဲ့စောင့်နေကြတဲ့ရတူရတားကြီးចောင်းသူចောင်းသားကြီးရှိတော့သူကအရန်ဝင်တာရဲ့အရန်ဝင်တာပြီးတော့သူကဘာပြောလဲဆိုတော့ဆရာဝင်နေဆရာမကြီးကလူအုပ်ကြီးရဲ့အလင်မှာပဲနေပါတယ်သူတို့ကဘေးကနေကာထားပေးပါမယ်ဆိုပြီးတော့ចောင်းသားចောင်းသူလေးတွေနောက်ပြီးတော့အရက်ဖက်ကလူကြီးကနေပြီးတော့ဘေးမှာကာပေးပြီးတော့လမ်းထွက်လျှောက်တာလေအဲ့တော့တနတ်နဲ့ဆေးရုံကိုပြစ်တဲ့ခါကျတော့ចောင်းသားចောင်းသူတွေကဒီအရတားအရတူတွေကပဲဟိုထိတယ်ဆရာဝင်နေတူနာပြူတွေတည်းကဟိုကြီးကြီးမားမားထိုင်ရရတာမရှိဘူးပေါ့ဒါပေမဲ့အဲ့ဒါပို့ပြီးတော့ကိုယ်ကြောင့်မို့လို့သူတို့ခင်ဗျာသူတို့ရဲ့အတက်ကိုပေးပြီးတော့เนาะအာနာရှင်စနစ်ကိုဆန့်ကျင်မှုအတွက်တကယ်ကိုအတက်ကိုဖွင့်ပြီးတော့သူတို့ဆရာဝင်နေတူနာပြူတွေကိုလည်းအကာအကွယ်ပေးပြီးတော့သူတို့တည်ဆုံးသွားရတယ်ဆိုတာအဲ့ဒါကတော့မမိနိုင်စရာပါ
အခုဒေါက်တာဒေါကင်းစောဝင်းပြောပြခဲ့တယ်ပေါ့နော်ပြစ်မဲ့တဲ့လူတွေအဲ့ဒီတုန်းကပေါ့နော်စစ်တပ်ရဲ့တနက်နေ့ပြစ်တပ်ခံရတဲ့ဖြစ်တွေကိုကြားရတဲ့အခါကျတော့ဒီရှစ်လေးလုံးတချင်းကိုကျမသွားပြီးတော့သတိရမိပါတယ်အဲ့ဒီစသားထဲမှာပေါ့နော်ဟိုနိုင်ငံမှာရေးထားတာပေါ့နော်လုတ်ရိုက်လေခြင်းပေါ့နော်ဒီလိုမျိုး
ဟုတ်တယ်
အဲ့ဒါ
ဟုတ်တယ
်သွားသတိရပြီးတော့တော်တော်လေးကိုစိတ်မကောင်းဖြစ်တာ စင်ကဒီလိုမျိုးဒီစာသားနဲ့အချိန်အနည်းနဲ့စိုက်ဖက်အောင်ပေါ့နော်အခုလိုဒီနိုင်မြန်မာတစ်ချိန်ကရေးခဲ့တဲ့တစ်ချိန်ကိုပြန်ကြားတဲ့အခါမှာဘယ်လိုခံစားမိပါလဲ
အဲ့ဒီတစ်ချိန်နဲ့အတိုင်းပဲဘာဖြစ်လို့ဆိုတော့ကျမတို့ကဒီအောက်ကောင်ဆယ်ရက်ကမှမှတ်မှတ်ရရပေါ့နော်ဟိုဆရာဝန်နေတူနာပြုတ်ဒီလမ်းပေါ်ကိုရောက်တာဘာလို့ဆိုဒါမတိုင်ငယ်တော့ကဒီရှစ်လေးလုံးဆိုတာကကျောင်းသားနဲ့အလုပ်သမားပေါ့နော်သူတို့ကနေပြီးတော့ဦးဆောင်နေအာနာရှင်စန့်ချီဆန္ဒပြပွဲကြီးပေါ့နော်အဲ့ဒီအောက်ကောင်ဆယ်ရက်နေ့မနေ့မှာအရေးပေါ်အခမ်းအနားပဲကျမတို့ဒီတိုင်းနဲ့တယောက်တစ်ပေါက်အားလုံးတိုင်ပင်ရတဲ့အချိန်မှာကျမတို့စိတ်ထဲမှာထင်ထားတာပေါ့တူနာပြူတွေဒီအုတ်ထုတ်ကလေးနဲ့ထမိန်အနီလေးအပြားလေးတွေနဲ့နောက်ကျမတို့ဆောင်ဝင်နေဆိုတော့ကဲငါတို့အားလုံးဂျူတီကုတ်ဝင်မယ်ဂျူတီကုတ်နဲ့နေကြကိုလည်းဘင်းမှာချိတ်ထားမယ်အဲ့တော့ဒီလိုမျိုးလူရဲ့အသက်တွေကိုကယ်နေတဲ့ကျမကြီးဝန်တန်းနေဆောင်ဝင်နေတူနာပြူတွေကိုတွေ့ရင်တော့သူကမပြစ်လောက်ဘူးပေါ့ကိုယ်တိုင်ကလည်းအွန်ဟစ်တာမျိုးမရှိဘူးဆိုင်းဘုတ်ကလေးပဲကင်ပြီးတော့တိတ်တိတ်ဆိတ်ဆိတ်လမ်းလျှောက်တော့ညောလာပြစ်လက်ပြစ်ပြီးဆိုတော့တော်တော်ကိုမယုံစရာလေးတကယ်ကိုလှုပ်ရက်လေတဲ့စားပြီးတော့ဒီဒဏ်ရာရပြီးတော့သွေးတွေနဲ့ရောက်လာတဲ့လူနာတွေကိုကြီးလိုက်တော့လေဟဲကလေးတွေနော်ကြောင်းသားလေးတွေကြောင်းသူလေးတွေထမိန်အစိမ့်ဝင်ထားတယ်ပစိုးအစိမ့်ဝင်ထားတယ်ဆိုတော့အဲ့ဒီကလေးတွေကပြည့်ရက်သလားပေါ့နော်အဲ့ဒီလိုမျိုးဆိုတော့ဒါကတချင်းထဲမှာပေါ်ပြထားတဲ့အတိုင်းနဲ့မယုံကြည်နိုင်ကြကောင်းလောက်အောင်ကိုလှုပ်ရက်တယ်ရက်ဆက်တယ်ဆိုတာတော့အဲတည်ကြပါတယ်
အဲ့တော့ဒီဒေါက်တာဒေါကင်ဆာဗင်ရှီလေးလုံးပြီးတဲ့အခါကျတော့ဒီရှီလေးလုံးမှာပံပတ်တမှုကြောင့်ကို့ဘဝခီးလမ်းမှာဘလို့အပြောင်းလဲဖြစ်ခဲ့ပါလဲရှင
်ရှီလေးလုံးပါဝင်ပတ်တဲ့မှုကတော့ဘဝမှာအများကြီးအပြောင်းလဲဖြစ်ခဲ့တာပေါ့အဲ့ဒီမှာပါဝင်ပတ်တဲ့အတွေ့ဒီမှာဒီရန်ကုန်စီယုံကြီးမှာတမားတော်ကြီးအနေနဲ့အလုတောင်ရနေပြီးတော့ရန်နာချင်းခံရတယ်နိဆိုတော့ရိုးရိုးရနာယုံတင်မဟုတ်ဘဲနဲ့ဒီဆင်းရုံဝင်တဲ့ဦးလည်းမလာဖို့အဲ့လိုမျိုးတားမြစ်တာမျိုးလေးတွေဟိုရှိပါတယ်အဲ့တော့အလုတ်ကနေရက်ဆဲပြီးတော့ကိုလှုပ်ထက်တဲ့အလုတ်ကိုဆက်ပြီးတော့မလှုပ်မကင်နိုင်တဲ့အခါမှာဒီအမျိုးဆုံးအထက်ထက်ကနေပြီးတော့ဟိုစူးစမ်းပြီးတော့ဟိုနိုင်ငံသားကိုထွက်လာတဲ့အခါမှာလည်းနိုင်ငံသားမှလည်းအများကြီးတဲ့အတိုင်းနဲ့ဟိုစရောက်ရောက်ချင်းမှာဘလို့မှအဆင်မပြေမှုလေအများကြီးရှိရလေပုံကုန်ပြောရလို့ရှိရင်ဆောင်ဝင်ပြောင်းနေတဲ့ဈေးကူတာခွင့်လိုင်စင်လည်းအဲမရဘဲနဲ့ဈေးမကူရတော့တာလေနှစ်ပေါင်းကြာပြီပေါ့နော်အဲ့တော့အဲ့လိုမျိုးဟိုတက်ရောက်မှုကြီးရှိတာပေါ့နောက်တစ်ခါမိသားစုခဏတာပြုတ်ကွဲရတယ်ကံကောင်းထောက်မှလို့နောက်ကြတော့မှပြန်ပြီးတော့အပေါင်းဆောင်ရတယ်အဲ့လိုမျိုးတက်ရောက်မှုကြီးရှိပါတယ်ဒါကျမဖြစ်တယ်ဆိုတာကကြံတဲ့ဘာဘာပြည်တွင်မှာဒီရှစ်လေးလုံးမှာရှေ့ဆုံးကနေပြီးတော့ရွတ်ရွတ်ချွန်ချွန်ပါဝင်ပတ်သက်ကြတဲ့လူတွေရဲ့ခံစားမှုတွေဆိုင်တော့ဘာမှမပြောပါတော့ပါဘူး။ဘာပဲဖြစ်ဖြစ်အခုလိုမျိုးတို့တက်ကတူမှာတင်ကြားရေးအလုပ်ကလေးတစ်ခုရလာရဲဆိုအဲ့လိုအခြေတကျဖြစ်လာတော့ကိုတိုင်းကြီးတဲ့ဘာလုတ်ပေးရမလဲကိုလုတ်ပေးနိုင်တာလုတ်ပေးမယ်ဆိုရဲဟိုစိတ်တက်ကလေးနဲ့ပဲဒီတောင်းပိတ်တဲ့ခါမှာထိုင်းနိုင်ငံမှာရှိတဲ့ဒေါက်တာစင်တန်မောင်ရဲ့ဆေးကန်းကိုတစ်နှစ်ကိုတစ်ခါလေးကြားလို့ရှိရင်တစ်နှစ်ကိုနှစ်ခါတော့မှအဲ့လိုမျိုးပြန်သွားပြီးတော့ဆရာမကြီးနဲ့အတူတူလက်တွဲပြီးတော့လူအပ်တာတွေကိုလှုပ်ဆောင်တာဟိုအခုဆိုလို့ရှိရင်နှစ်20နီးပါးရှိပါပြီဒါတွေကတော့အစိုးရအကောင့်လို့ပြောရမှာပေါ့လေအဲ့တော့ဘာပဲဖြစ်ဖြစ်ကျမတို့ကအဝေးကိုရောက်နေပြီနဲ့ကိုယ်တိုင်ပြီကိုအမြဲတမ်းတတိယပြီးတော့ဒီလိုအဖြစ်တရားနောက်လည်းမပေါ်လာတော့ဘဲနဲ့တဖြည်းဖြည်းနဲ့เนาะစနစ်တကျကောင်းမွန်တိုးတက်လာတဲ့တိုင်ပြီဖြစ်လာမယ်လို့ကတော့အမြဲတမ်းမျှော်လင့်နေတာပါပဲ
တော်လလတန်စီစဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးကန္တာကိုနားဆင်ရပြီးတဲ့နောက်အခုဆက်ပြီးသိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ရပါမယ်ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ထားပါလိမ့်ရှင
်ကမ္ဘာတစ်လောဆက်သွယ်ရေးမြန်ဆန်အားကောင်းစေဖို့အတွက်ကြိုးစားရမှာဂျိုရုတွေရဲ့အရေးပါပုံကိုဒီတစ်ပတ်မှာပြောပြပါမယ်မြန်မာနိုင်ငံမှာဆက်သွယ်ရေးအတွက်ဂျိုရုဆက်သွယ်ရေးကွန်ရက်ကိုအမေရိကန်၊တရုတ်၊ထိုင်း၊ဗီယက်နမ်၊အင်ဒိုနီးရှားနဲ့နိုင်ငံပေါင်းစုံကနေတနစ်ကိုအမေရိကန်ဒေါ်လာ10သန်းကျော်လောက်ပေးပြီးငှားရမ်းအသုံးပြုနေရကနေအခုပြင်သစ်အခြေစိုက် Intelsat ကုမ္ပဏီကို15နှစ်အတွက်ဒေါ်လာတန်ပေါင်း 155.8 သန်းပေးပြီးမြန်မာဆက်တူးကို2019အောက်တိုဘာလောက်မှာစပြီးတော့အသုံးပြုနိုင်တော့မှာဖြစ်ပါတယ်။ Intelsat ရဲ့2000ခုနှစ်ကလွှတ်တင်ထားတဲ့ Intel set 902 Joru ne Myanmar set 1 ကို တုံး တဲ့ ချိန် က 2G နဲ့ 3G ဝန်ဆောင်မှု ကို ပဲ ပေး နိုင် တာ ဖြစ် ပြီး အခု Myanmar set 2 အတွက် တော့ Intel set က 18 နှစ် ကြာ ပြီ ဖြစ် တဲ့ သူ့ ရဲ့ Intel set 902 ကို C band line နဲ့ KU band line တွေ နဲ့ အဆက် နှင့် ထား တဲ့ Intel set 39 နဲ့ အစား ထိုး လိုက် တာ ကြောင့် 3G နဲ့ 4G လို ဆက် တယ် မှု ပို ပြီး မြန်ဆန် တဲ့ မျိုး set တွေ အတွက် ဝန်ဆောင်မှု တွေ ပေး နိုင် တော့ မှာ ဖြစ် ပါတယ် ဒီ Intel set 39 ကို American နိုင်ငံ California ပြည်နယ် Palo Alto အခြေစိုက် Nexus နည်းပညာ company ကနေ တိစောက် ပေးတာ ဖြစ်ပါတယ် ဒီ Joru ကို ပြင်သစ် Alien Space company က သူ့ရဲ့ Alien 5 ဒုံးပျံနဲ့ တောင် America တိုင် အရှေ့မြောက်ဖက်က ပြင်သစ် Guiana မှာ ရှိတဲ့ Guiana Space Center အာကာသ စခန်း ကနေ မြန်မာ စံတော်ချိန် ဩဂုတ်လ 9 ရက်မှာ လွှတ် တင်ခဲ့တာပါ အခုလို ဆက်သွယ် ရေး အတွက် အားထားရတဲ့ Joru နဲ့ တခြား Joru တွေနဲ့ ပတ်သက်ပြီး NASA က သိပ္ပံ ပညာရှင် ဒေါက်တာ ပရိသာ တင် က ရှင်းပြပါတယ်
Jo အတု ဆိုတော့ Jo အစစ် လည်းရှိရပါတော့ ဆို Inga Jo လို့ ကြာတ ပရိ Jo လို့ပေါ့နော် ဒါတွေက ဖြတ်ကြဝလား နေုပ် ပတ်နေတဲ့အားပေါ့နော် ဒါ Jo တွေ အဲ လ လည်း Jo တစ်ခုပဲ လူလုံးပြီး လွတ်တင်ထားတဲ့ Joru အားလုံးပေါင်းက အခုရှို့ 2000 လောက်ရှိပဲ Joru က အရွယ်အစားအမျိုးမျိုးရှိတယ် ပုံတံလည်း အမျိုးမျိုးရှိတယ် အမျိုးအစား အများကြီး ခွဲထားပါတယ် အသုံးပြုတဲ့ဟာ နဲ့ ခွဲထားတာ ရှိတယ်လို့ ပတ်လမ်းပေါ်မူတည်ပြီးတော့ ခွဲထားတာ ရှိပါတယ် ဒီအပီပီဆိုင်ရာ အာကာသစခန်းပေါ့နော် International Space Station ဆိုလို့ရှိရင် Low Earth Orbit လို့ခေါ်ရပေါ့နော် ပတ်လမ်းအနိမ့်မှာ သူဆိုလို့ရှိလို့ကျဲ ကမ္ဘာအထက် မိုင် 250 နဲ့ 300 ကျားမှာ 400 ကျားမှာ သူက အတက်အစင်းတော့ရှိတယ်ပေါ့ ဒါလူတွေပြစ် လွတ်တင်ထားတဲ့ အတွက် ဒါလည်း ဂျိုးတု တစ်မျိုးလို့ခေါ်ပါတယ်
ဟုတ်ပါတယ် နေဆက်ကြဝလာထဲမှာ တဘာဝအထက် နေကို လှက်ပတ်နေတဲ့ ဂျိုးအစစ်တွေလို့ပဲ လူသားတွေ လွတ်တင်ထားတဲ့ ဂျိုးအတုတွေက အများအပြားရှိနေတာပါ
ကမ္ဘာပေါ်မှာ ပထမဦးဆုံး လွတ်တင်လိုက်တဲ့ ဂျိုးတု က Sputnik ပေါ့နော် Russia က လွတ်လိုက်တာပါ အခုလောလောဆယ် American နိုင်ငံက ဂျိုးတု အားလုံးပေါင်း ဆက်သွယ်ရေး ကာကွယ်ရေး အတရာရော လမ်းပန်း ဆက်သွယ်ရေး နဲ့ ပတ်သက်တဲ့ဟာ GPS လို့ခေါ်တယ် အဲ့ဒါမျိုး ဂျိုးတု အားလုံးပေါင်း 840 လောက်ရှိပါတယ် တရုတ်နိုင်ငံက 290 လောက်ရှိတယ် နောက်ပြီး Russia က 146 ခုရှိပါတယ် တရုတ်နိုင်ငံနေ ကမ္ဘာမှာရှိတဲ့ နိုင်ငံ တော်တော်များများ အကုန်လုံး ပေါင်းလိုက်တဲ့ အခါကျတော့ 636-40 လောက်ရှိပါတယ်
အခုလွှတ်တင်လိုက်တဲ့ Intercept 39 ဟာ အရှေ့လောင်းတီကျူ 62 ဒီဂရီ မှာ ရှိနေပြီး အမြင့်က မိုင် 2000 ကျော်မှာ ရှိနေမှာ ဖြစ်ပါတယ် ဘာကြောင့် ဒီလောက်အမြင့်မှာ တင်ထားတာပါလဲ
အခုလွတ်လိုက်တဲ့ Myanmar set 2 intercept 39 ဆိုတဲ့ဂျိုးတုဖြစ်ပါသူ့ကိုတင်ထားတဲ့ပတ်လမ်းက မိုင် 2000 လောက်မှာရှိတယ်အဲ့လောက်အမြင့်ရောက်သွားတဲ့အခါကျလို့ရှိရင်ဂျိုးတုရဲ့ကဘာကိုတပတ်ပတ်ဖို့ကြာတဲ့အချိန်က 24 နာရီဆိုတဲ့အခါကျတော့အောက်ကနေလှမ်းကြည့်လိုက်လို့ရှိရင်တနေရာထဲမှာဂျိုးတုကမရွှေ့တဲ့အတိုင်းပဲပေါ့နော်ဒါကို geosynchronous ကဘာပတ်တဲ့တရက်ကြာတဲ့အချိန်24နာရီနဲ့သူကအကိုက်လဲနေတဲ့အတွက်ပေါ့နော်အဲ့တော့အဲ့လောက်အမြင့်မှာဆိုလို့ရှိရင်တနာယုံမိုင်း 9000 လောက်နဲ့သူကပတ်ပါတယ်အာတစီကလပ်ဆိုတဲ့တိတ်နာမည်ကြီးရဲ့သိပ္ပံပညာရှင်ကထောင်900လေးစံငါးခုနှစ်လောက်မှာသူကအကယ်၍ဒါဒီပစ္စည်းတစ်ခုကိုပေါ့နော်ဂျိုးတုပေါ့လေအခုတော့လေအဲ့ဂျိုးတုကအဲ့လောက်မိုင်းအမြင့်မှာတင်ထားလိုက်လို့ချင်းဒီဂျိုးတုကကဘာနဲ့ င်တပတ်ပတ်မယ်ဆိုတဲ့အခါကျတော့အဲ့နေရာမှာရှိမယ်လို့သူကဟောကိန်းထုတ်ခဲ့ပါ1945ခုနှစ်မှာအဲ1958ခုနှစ်လောက်မှာ Sputnik တည်လိုက်တဲ့အခါကျတော့မှအဲ့ဒီ geosynchronous orbit အတိုင်းသူပတ်တဲ့အတွက်အော်ဒါဆိုလို့ရှိရင် other cyclic ပြောတာမှန်ပါလားဆိုပြီးတော့မှစပြီးတော့သဘောတူရပါတော့နော
်ကဘာမြေပြင်အထက်အာကာသနဲ့လွတ်တယ်နဲ့ဂျိုးရူတွေမှာကဘာနဲ့အကွာဝေးကိုလိုက်ပြီးအသုံးပြုမှုကလည်းကွာခြားပါတယ
်အလေအလတ်ပေါ့နော်မိုင်းတပေါင်းခွဲအောက်လောက်မှာဆိုလို့ရှိရင်အဲ့ဂျိုးရူပတ်တဲ့နှုန်းကအယမ်းမြန်တယ်ပထမမိုင်း2000ကတနိုင်မိုင်း9000လောက်ဒါပေမဲ့မိုင်းတပေါင်းခွဲအောက်လောက်ကျလို့ရှိရင်သူ့ရဲ့ပတ်နှုန်းကတနိုင်ရောမိုင်း9000လောက်အထိပတ်ရပါတယ်နောက်အနိုင်ပေါ့နော် low earth orbit satelliteအဲ့ဂျိုးရူဆိုလို့ရှိရင်တနိုင်ခွဲတစ်ခါဆိုတော့မိနစ်90လောက်ကြာလို့ရှိရင်ကဘာကိုတပတ်ပတ်ပါတယ်အဲ့တော့တနေ့အပတ်ပေါင်းများစွာပတ်နိုင်တာပေါ့အဲ့ဂျိုးရူတွေကများသောအားဖြင့်ရာသီဥတုတဘာဝဘေးအန္တရာယ်တွေကိုအမြဲတမ်းကြည့်နေတဲ့ဂျိုးရူတွေဆိုလို့ရှိရင်အဲ့နေရာမှာပြင်ထားလေးရှိပါတယ်နောက်စစ်အတွက်တုံးတဲ့ဒီ military satellite ပေါ့နော် စီရေးမှာဖြူဟာမြောက်အောင်ဒေနီယာမှာဗန်စစ်တင်ပေါ်ဘလို့သွားနေတဲ့အနုမြူထိပ်ဖူးတွေတင်ထားတဲ့ဒုံးပြန်တွေတနိုင်ငံနဲ့တနိုင်ငံကြည်နေတဲ့ဟာတွေကိုအဲ့ဒါ military satellite ကိုအဲ့သူတို့ကတော့အနိုင်ကမ္ဘာအထက်မိုင်းတရားနဲ့တစ်ထောင်ကြားမှာရှိပါတယ်သူတို့ကဂျိုရုကနေပြီးလှမ်းပို့တဲ့တင်းကချက်ချင်းအမြန်ရောက်တယ်လေအဲ့ဒါအတွက်ဆိုတဲ့အခါကျတော့အဲ့လောက်မိုင်းအမြင့်မှာပဲတင်ပါတယ်အဲ့တော့ပလန်းအကွာဝေးပေါ်မူတီဗီခွဲတာမျိုးအစားပြောမယ်ဆိုလို့ရှိရင်ဆက်တွယ်ရေးနောက်မိုးလေဝသဂျိုဒူကဲဇေးဂျိုဒူအဲ့ disaster area ပေါ့နော်ဒီတဘာဝဘေးအန္တရာယ်ကျနေတဲ့အချိန်မှာဘယ်နေရာတွေမှာဘလောက်အထိရေကြီးပဲရှန်နေလဲဆိုတဲ့ဟာတွေအဲ့ဂျိုဒူအဲ့ဒါကတော့ low earth orbit နေရာတွေမှာတင်ထားပါတယ်နောက် GPS ပေါ့နော်လမ်းပြဂျိုဒူကျွန်တော်တို့ဟိုကားသွားတဲ့အခါကျလို့ရှိရင်တုံးနေရ global positioning system ပေါ့နော်အဲ့ဒါ navigation အတွက်Now remote sensing ဆိုတာတိတ်ပြီးတော့ဝေးလံတဲ့နေရာတွေချက်ချင်းမရောက်နိုင်တဲ့နေရာတွေအတွက်တုံးနေဟာနောက်ပြီးတော့ polar orbit satellite ဆိုတာရှိပါတယ်အဲ့ဒီဂျိုဒူတွေကြာ equator ကိုမပတ်ခဲနဲ့မျက်ဝေရိုးစွန်းနဲ့တောင်ဝေရိုးစွန်းကိုပတ်တယ်မျက်ဝေရိုးစွန်းနဲ့တောင်ဝေရိုးစွန်းပတ်တဲ့ solar orbit satellite တွေအများတော်အပြင်သိပ္ပံသုတေသနအတွက်ပေါ့နော်အဲ့ဝေရိုးစွန်းမှာရေတွေခဲနေတာရာသီဥတုပြောင်းနေတာအဲ့ဒါအတွက်လေ့လာတဲ့ဂျိုဒူတွေဖြစ်ပါတယ်အနောက်မိုင်းတပန်းလောက်မြင့်တဲ့ Lagrange point လို့ခေါ်ပါတယ်အဲ့ဒီနေရာမှာလည်းဂျိုဒူတွေရှိတယ် Hubble Space Telescope James Webb Telescope ပေါ့နော်အဲ့ဒီအဝေးကြီးမှန်ပြောင်းနေတင်ထားတဲ့ဂျိုဒူတွေဆိုလို့ရှိရင်ကမ္ဘာမြေမျက်နှာပြင်ရဲ့အထက်အမြင့်ကြီးမှာတင်ထားရပါတယ်အဲ့ဒါပါလဲဆိုဆက်ကြဝလာတစ်ခုလုံးလေ့လာတဲ့အတွက်ဒီမြန်မာ SET 2 Intercept 39ကတော့ဝေးလံတဲ့အရောက်ပေါက်နေတဲ့ဒေသတွေမှာဆက်တွေ့ရေးကောင်းမွန်စွာရဖို့ပေါ့နော်အဲ့ဒီအတွက်ပြင်နာဖြစ်ပါတယ
်ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါတော်ခင်မျိုးတဲ့ရဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြကြရတာပါရှင်။ VOA American တန်ရဲ့ဩဂုတ်လ10ရက်စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုရဲမင်းထွန်းကပြောပြပေးပါဦးမယ်ရှင
်။ American တရုတ်နိုင်ငံတို့ကြားနောက်တစ်ချက်ကုန်သွယ်ရေးဆွေးနွေးပွဲပြန်လည်စတင်ခြင်းမှစတင်မယ်လို့ American သမ္မတ Donald Trump ကတောက်ကြနေမှာပြောပါရယ်။ဝါရှင်တန်မှာကျင်းပဖို့ရှိတဲ့ကုန်သွယ်ဆွေးနွေးပွဲတွေကိုဖျက်သိမ်းကောင်းဖျက်သိမ်းနိုင်ကြောင်းလည်းသမ္မတ Trump ကပြောခဲ့ပါဗျာ။ American နဲ့ Tang Korea ကကွယ်ဝင်ကြီးနှစ်နိုင်ငံကြားကကွယ်ဖူးပေါင်းဆောင်ရွက်မှုတွေကိုချီးကျူးစကားပြောကြားပြီးမကြာမီမှာပဲ American သမ္မတ Donald Trump ကမြောက်ကိုရီးယားကောင်ဆောင် Kim Jong Un ပြပေါ်တဲ့စာတစ်ကြောင်လက်ခံရရှိတယ်လို့ပြောပါဗျာ။ Kim Jong Un ရဲ့စာထဲမှာ American နဲ့ Tang Korea နိုင်ငံတို့ပူးတွဲပြုလုပ်နေတဲ့စီးရေးလေ့ကျင့်မှုတွေအတွက်စိတ်မချမ်းမြေကြောင်းရေးထားတယ်လို့လည်းသမ္မတ Trump ကအင်ဗီရိုမှာသတင်းတောက်တွေကိုပြောခဲ့ပါဗျာ။ဟောင်ကောင်မှာတရင်လေးပတ်ကြာဆန္ဒပြလာခဲ့တဲ့အစိုးရစန့်ကျင်သူတွေဟာရဲအမိန်ကိုဖိစားပြီးဆက်လက်ဆန္ဒသွားပြဖို့ရှိနေပါတယ်။တရုတ်နိုင်ငံရဲ့ဒေသတစ်ခုဖြစ်တဲ့ဒီဟောင်ကောင်ကျွန်းမှာလုံခြုံရေးကိုအကြောင်းပြပြီးဆန္ဒပြပွဲတွေကိုအာဏာပိုင်တွေကပိတ်ပင်ထားတာဖြစ်ပါတယ်။အမေရိကန်နိုင်ငံနိုင်ငံရေးဝန်ကြီးဌာနစီးပွားရေးနဲ့စီးပွားရေးလုပ်ငန်းများဆိုင်ရာလက်ထောက်နိုင်ငံရေးဝန်ကြီးမနီရှာစင်ဟာမြန်မာနိုင်ငံကိုဩဂုတ်လ16ရက်က21ရက်ထိသွားရောက်မှာဖြစ်ပါတယ်။Miss Manager Singh ဟာမြန်မာဆွေရတာဝန်ရှိပုဂ္ဂိုလ်တွေစီးပွားရေးလုပ်ငန်းရှင်နဲ့ဤပညာဆိုင်ရာဆွမ်းဦးတည်ထွင်လုပ်ငန်းရှင်တွေနဲ့တွေ့ဆုံမှာဖြစ်ပြီးမြန်မာနိုင်ငံအတွင်းယင်းနှိမ့်နှမှုဆိုင်ရာပတ်ဝန်းကျင်အခြေအနေတိုးတက်ကောင်းမွန်ရေးဆွေးနွေးမှာဖြစ်ပါရခင်ဗျာ
။စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရဲမစ်ထွန်းပြောပြပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လို့ရမှုကကိုညာဝင်းရောက်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါရရှင်။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လိုက်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကထုတ်ပြန်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ website လိပ်စာ bamis.voanews.com ကနေပြီးတော့လည်းနှစ်သက်လျာအချိန်တိုင်းမှာနားဆင်နိုင်ပါတယ်။သောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.